Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2018ခုနှစ် March 20ရက်နေ့တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမုံပါရှင်
။မင်္ဂလာညချမ်းသာတောတာရှင်များရှင်။ဒီကနေ့ညပတ်သတင်းတွေကိုကိုဝင်းမင်းနဲ့ကျမအနန်းလောက်တို့ပြောပြတော့မှာပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့ရုရှားတို့နဲ့ချိတ်ဆက်လုပ်ကိုင်မှုရှိခဲ့တယ်ဆိုတော့ဘလို့ပြောဆိုချက်မျိုးမဆိုရွေးကောက်ပွဲရှုံးသွားတဲ့ဒီမိုကရက်တရဲ့လှုပ်ကြံပြောဆိုမှုတာဖြစ်တယ်လို့သမ္မတထရမ့်ကဒီကနေ့ပြောလိုက်ပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဖိလစ်ပိုင်သမ္မတဒူတာတွေဟာမြန်မာရခိုင်ဒေသအတွက်လူလာချင်းစာနာထောက်ထားမှုဆိုင်ရာအကူအညီနေနဲ့ဒေါ်လာ3သိန်းလူရမ်းမာတယ်။အာရှကရေပိုင်နဲ့အငင်းပေါင်းမှုအများဆုံးဖြစ်တဲ့တောင်တရုတ်ပင်လယ်တွင်တရုတ်တို့ကနေမြေချဲ့တွင်လာနေတာကိုထိန်းချုပ်ဖို့ဂျပန်နိုင်ငံကကြိုးပမ်းလာနေပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုမွန်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ဒုသမရဦးမြင့်စွေဦးဆောင်တဲ့ရခိုင်ပြည်မြောက်ပိုင်းမောင်နှောဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးကော်မရှင်အဖွဲ့မောင်နှောဘက်ကတစ်ဖွဲ့ဘင်္ဂလားဒေ့ဘက်ကတစ်ဖွဲ့သွားပြီးတော့ကွင်းစင်လေလာနေပါတယ်။
သင်္ခါသာမှာပါတဲ့ချက်တွေပေါ့လေဘလောက်တိုင်းတာပြီးမှန်ချမှုရှိတယ်လဲဆိုတာကိုဒါကဥပဒေစစ်ဆေး
ကော်မရှင်ဖွဲ့ဝင်တဦးဖြစ်တဲ့ဦးအောင်ကြည်ပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရန်ကုန်မှာနိုင်ငံသားယင်းနှိမ့်မြုံနံသူတွေနဲ့တွေ့ဆုံပွဲမှာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကိုပြည်ထောင်စုဝန်ကြီးကပြောလိုက်တဲ့သတင်းဒီနဲ့အတူနိုင်ငံတကာသတင်းဆောင်မတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရဖို့သူ့ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ဝင်တွေနဲ့ရုရှားတို့ချိတ်ဆက်လုပ်ကိုင်မှုရှိခဲ့တယ်ဆိုရဲဘလို့ပြောဆိုချက်မျိုးမဆိုရွေးကောက်ပွဲရှုံးသွားတဲ့ဒီမိုကရက်တရဲ့လှုပ်ကြံပြောဆိုမှုသာဖြစ်တယ်လို့သမ္မတထရမ့်ကဒီကနေ့တနင်္လာနေ့မှာပြောလိုက်ပါတယ်သမ္မတရွေးကောက်ပွဲအောင်နိုင်ဖို့အတွက်ထရမ့်နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်မှုရှိတယ်ဆိုတဲ့အထောက်အထားတွေမတွေ့ရဘူးလို့အိုဘားမားလက်ထက်တာဝန်ထမ်းဆောင်ခဲ့တဲ့နိုင်ငံတော်လုံခြုံရေးအကြီးအကဲဟောင်း James Clapper နဲ့တခြားသူတွေကပြောရဲဆိုပြီးထရမ့်ကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။တဟာအတူအောင်သတင်းတွေဖြစ်ပြီးတော့လူတိုင်းသိတယ်လို့လည်းထရမ့်ကရေးပါတယ်။ဒီမိုကရက်တီအနေနဲ့သူတို့ရွေးကောက်ပွဲရှုံးနိမ့်ခဲ့တာကိုစင်ချေတစ်ခုအနေနဲ့အခုလိုရုရှားနဲ့သူ့ကိုအတင်းလှုပ်ကြမ်းဇက်လန်းဆင်ခဲ့တာလို့သမ္မတဒေါ်နယ်ထရမ့်ကပြောခဲ့တာပါ။သမ္မတကိုယ်စားလှယ်လောင်းဖြစ်ခဲ့တဲ့ Hillary Clinton ဟာလည်းမဲဆွယ်ပွဲတွေမှာအသားရနေတယ်လို့ထင်မြင်ခဲ့ပေမဲ့ Electoral College လို့ခေါ်တဲ့ရွေးချယ်ပိုင်ခွင့်ရှိတဲ့ကိုယ်စားလှယ်တွေရဲ့မဲကြောင့်နောက်ဆုံးမှာရွေးကောက်ပွဲရှုံးရတာပဲလို့လည်း Trump ကဆိုထားတာပါ။မနစ်ကသမ္မတရွေးကောက်ပွဲမတိုင်ခင်ကာလမှာသမ္မတဟောင်း Barack Obama ကနယူးယောက်က Trump Tower ဌာနချုပ်ကတယ်လီဖုန်းတွေကိုကြားဖြတ်ခေါ်နှာထောင်ခဲ့တယ်ဆိုတော့တက်သေးမခိုင်လုံတဲ့ပြင်းထန်တဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအခြေအနေမှန်ကိုသိရဖို့အထက်ကဏ္ဍမှာရှိနေတဲ့အရာရှိကြီးနှစ်ဦးရဲ့လွှတ်တော်ဂျာနာပွဲကိုဒီကနေ့မပြုလုပ်ခင်နိုင်အဲ့လိုမှာပဲသမ္မတထရမ့်ရဲ့အခုလိုပြောဆိုချက်တွေထွက်ပေါ်လာတာဖြစ်ပါတယ်
။အမေရိကန်တရားရုံးချုပ်မှာအချိန်တော်ကြာလစ်လပ်နေတဲ့တရားသူကြီးတယောက်နေရာမှာအစားထိုးဖို့အတွက်သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့ Neil Gorsuch ကိုအတီးပြုပေးဖို့ဒီနေ့အထက်လွှတ်တော်မှာပထမဆုံးအချိန်ကြားနာမှာဖြစ်ပါတယ်။ Mr. Gorsuch နဲ့အထက်လွှတ်တော်တရားရေးကော်မတီအဖွဲ့ဝင်တွေဟာဒီနေ့တရားကြားနာပွဲအဖွင့်တင်ပြချက်တွေကိုဖတ်ကြားပြီးရင်တော့လာမယ့်နှစ်ရက်အတွင်းအပြန်အလှန်မေးမြန်းဖြေကြားတာတွေလုပ်တော့မှာပါ။ကျမ်းနာဘွဲကတော့ချက်တာပြိမှာဆုံးသက်ပါမယ်။တရားရုံးချုပ်တရားသူကြီးခိုးရောက်ထဲကတရားသူကြီးအန်တိုနင်စကယ်လီယာပြီးခဲ့တဲ့2016ခုနှစ်ဖေဖော်ဝါရီလထဲမှာကွယ်လွန်သွားချိန်ကစလို့သူ့နေရာမှာဘသူကိုမှအစားမထိုးရသေးပါဘူး။လစ်လက်နေရာမှာတရားသူကြီးမာရစ်ဂါလန်ကိုအစားထိုးဖို့အရင်သမ္မတဘရက်အိုဘားမားကကြိုးစားခဲ့ပေမဲ့အဲ့ဒီချိန်ကအတိုက်ခံ Republican အများစုကြီးစိုးထားတဲ့အထက်လွှတ်တော်ကအတည်ပြုကျမ်းနာဘွဲမလုပ်ပေးခဲ့ကြပါဘူး။အခုသမ္မတထရမ့်အဆိုပြုထားတဲ့ Mr. Gorsuch အတီးဖြစ်လာခဲ့မယ်ဆိုရင်တော့တရားရုံးချုပ်တရားသူကြီး9ဦးမှာ5ဦးကသမျိုးကျ Conservative တွေဖြစ်ပြီးအများစုဖြစ်လာမှာပါ။အထက်လွှတ်တော်မှာ Republican မှ52ယောက်ကအများစုဖြစ်ပြီး Democrat က48ယောက်ရှိပါတယ်။တရားသူကြီးတက်ကိုအတီးပြုဖို့ထောက်ခံမဲ့60လိုအပ်ပြီး Democrat တွေအနေနဲ့ Gorsuch ကိုအတီးမပြုနိုင်အောင်လွှတ်တော်တွင်အချိန်ဆိုင်ဆွေးနွေးမှုတွေနဲ့ကန့်ကွက်ဖို့ကြိုးစားနိုင်ပါတယ်။ဒါပေမဲ့ Democratic ဘက်ကအဲ့ဒီလိုလုံးမလုံးမသေးကြသလိုတကယ်လို့အဲ့လိုဖြစ်လာရင်လည်း Republican အမတ်တွေဘက်ကတာမန်အများစုမဲနဲ့အတည်ပြုနိုင်ဖို့အပြောင်းလဲဆုံးဖြတ်နိုင်ပါသေးတယ်ခင်ဗျ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီတို့ဒီကနေ့တနင်္လာနေ့မှာတွေ့ဆုံမှုရှိပြီးအီရတ်နိုင်ငံမြောက်ပိုင်းမုဆူးမြို့ကို ISIS သွေးကြွတွေလက်ကပြန်သိမ်းတဲ့စစ်ဆင်ရေးအကြောင်းပြောမယ်လို့ခန့်မှန်းရပါတယ်။ပြီးခဲ့တဲ့လကအကောင်ဆောင်တယောက်တို့တယ်လီဖုန်းနဲ့ပြောဆိုရမှာ ISIS သွေးကြွချင်းမုံရေးကိုပြောဆိုဆွေးနွေးခဲ့ကြပေမဲ့ဒီကနေ့တနင်္လာနေ့ကတော့ပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံတာပါ။ ISIS သွေးကြွတွေကိုဘလို့အပြေးတိုင်ချင်းမုံမလဲဆိုတာနဲ့သူတို့ကိုအကူအညီပေးနေသူတွေအကြောင်းသမ္မတထရမ့်နဲ့ဆွေးနွေးလိုတယ်လို့ဝါရှင်တန်ကမထွက်ခွာခွင့်အီရတ်ဝန်ကြီးအဘာဒီကပြောပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းထိုးစစ်အကူအညီနဲ့ IS စစ်သွေးကြွတွေကိုအီရတ်တပ်ဖွဲ့တွေက2014ခုနှစ်ဩဂုတ်လကတည်းကအမြေပြင်ထိုးစစ်ဆင်နွှဲနေတာပါ။မုဆူးမြို့သိမ်းစစ်ဆင်ရေးတွေမနစ်နောက်ပိုင်းမှာစတင်ခဲ့ပြီးအခုလက်ရှိမှာမြို့အရှေ့ပိုင်းကိုအစိုးရတပ်တွေကပြန်ပြီးထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက်မြို့နောက်ပိုင်းကိုလည်းလှည့်လည်မိသွားပါပြီ။ပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့မုဆူးမြို့နောက်ပိုင်းမှာ IS ကောင်းဆောင်အဘူဘကာအယ်ဘာဒီပုံခိုနေတဲ့နေရာကိုမြေပြင်တပ်ဖွဲ့တွေချင်းကပ်လာချိန်မှာပဲအထက်ကဗလီကြီးတစ်ခုအနီးကိုအစိုးရရဟန်းရင်ကနေရော့ကက်ဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်။အဲ့ဒီဗလီကိုဂျီဟတ်စစ်သွေးကြွရရဲ့ပင်မယုံချုပ်အဖြစ်အမေရိကန်နဲ့အီရတ်ကျွမ်းကျင်သူတွေကစောင့်ကြည့်နေတာဖြစ်ပါတယ်။
ဆီးရီးယားတပ်ဗုံတွေကအစိုးရထိန်းချုပ်ထားတဲ့ဒမက်စကန်မြို့တော်အရှေ့မြောက်ပိုင်းနားတစ်ဝိုက်ကိုမထင်မဲ့ပဲတိုက်ခိုက်ခဲ့မှုအဖြစ်နောက်တစ်နေ့ဒီနေ့မှာပဲအစိုးရဘက်ကတံပြန်တိုက်ခိုက်မှုတွေပြင်းပြင်းထန်ထန်ပြုလုပ်ခဲ့ပါတယ်။မြန်မာတပ်တွေကဒမက်စကတ်မြို့တော်မှာအစိုးရဘက်ကစစ်လေယာဉ်တွေပြန်တန်းသွားတာတွေ့ခဲ့ရပေမဲ့ဆီးရီးယားလေယာဉ်တွေလားသမရဘက်ရှာအဆက်ကိုထောက်ခံပြီးဝင်တိုက်ပေးနေတဲ့ရုရှားအစိုးရလေယာဉ်တွေလားဆိုတာတော့မသေးကြဘူးလို့ဆိုပါတယ်။ဒီနေ့ဖြစ်ခဲ့တဲ့တိုက်ပွဲထဲမှာတပုံတွေအနေနဲ့ဆောက်ဦးများစွာကိုမနေ့ကဝင်စီးထားခဲ့တဲ့ဂျိုဘာစင်ရီဖုံးရက်ွက်လည်းပါပါတယ်။ကားပုံခွဲမှုနှစ်ခုနဲ့အသေးခံတိုက်ခိုက်မှုများစွာနဲ့စခဲ့တဲ့တပုံတွေရဲ့မနေ့ကလက်တပြတ်ထိုးစစ်ထဲမှာလူ20အသေဆုံးခဲ့ရပြီးဒီရက်ွက်ကိုလည်းဝင်စီးထားခဲ့တာပါ။ဆီးရီးယားတပ်ဗုံတွေအနေနဲ့မြို့တော်ဒမက်စကတ်တောင်ပိုင်းနဲ့အနောက်ပိုင်းကသူတို့ထိန်းချုပ်နေမြေတွေကိုမနစ်ကပဲအစိုးရတပ်တွေလက်ထက်လက်လွတ်ပေးခဲ့ရပေမဲ့မြို့တော်အရှေ့ပိုင်းတချို့နေရာတွေကိုတော့ထိန်းချုပ်ထားဆဲဖြစ်ပါတယ်။6နှစ်ကျော်ကြာလာပြီဖြစ်တဲ့ဒီဆီးရီးယားပြည်တွင်းစစ်မှာပြီးခဲ့တဲ့တရင်နှစ်ပတ်အတွင်းကတည်းကလူပေါင်း150သေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှု3ခုပါဝင်အသေးခံဗုံးခွဲမှုတိုက်ခိုက်မှုတွေအများအပြားမြို့တော်တပိုင်းမှာဖြစ်ပွားခဲ့ပါတယ်။ဒီပြည်တွင်းစစ်ရဆဲဖို့ကုလသမဂ္ဂဘက်ကစ조사လာခဲ့ပြီးဒီအပတ်အကုန်မှာလည်းနောက်ထပ်ဆွေးနွေးပွဲတစ်ခုလုပ်ဖို့ရှိနေပေမဲ့တပုံအဖွဲ့များစွာရှိနေတာနဲ့ကတ်တပ်ဖွဲ့ဝင်တွေအပြင် IS Islamic အကြမ်းဖက်အဖွဲ့တွေပါရှိနေတာကြောင့်အခြေအနေတွေဟာပုံမှန်ရှုပ်ထွေးနေပါတယ်ခင်ဗျာ
ယူအမေရိကန်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေတနင်္လာနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာရောက်ရှိနေတဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကရခိုင်ဒေသအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီနဲ့ဒေါ်လာ3သိန်းလှူဒါန်းပါတယ်။မနေ့ညကနေပြည်တော်ကိုရောက်လာတဲ့သမ္မတဒူတာတေကိုသမ္မတဦးထင်ကျော်ကဒီကနေ့ဂုံးပြူတပ်ဖွဲ့နဲ့ကြိုဆိုပြီးတော့ခေါင်းဆောင်နှုတ်ဦးတွေ့ဆုံဆွေးနွေးပါတယ်။အဲ့ဒီနောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တရားတွေ့ဆုံချိန်မှာရခိုင်ဒေသအတွက်အကူအညီကိုပေးအပ်တာပါဖိလစ်ပိုင်သမ္မတဒူတာတေဟာသူသမ္မတတာဝန်စတင်ထမ်းဆောင်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုတရားဝင်ခီးစဉ်ဖြစ်လာရောက်တာဒါပထမဆုံးအချိန်ဖြစ်ပါတယ်အခုခီးစဉ်အတွင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်မင်းအောင်လိုင်းနဲ့လည်းတရားတွေ့ဆုံမှုရှိတယ်လို့ဖိလစ်ပိုင်နိုင်ငံဖက်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်ဒါအပြင်မြန်မာနိုင်ငံမှာရောက်နေတဲ့ဖိလစ်ပိုင်နိုင်ငံသားတွေနဲ့လည်းနေပြည်တော်မှာတွေ့ဆုံမှုရှိတယ်လို့ဖိလစ်ပိုင်သတင်းတွေမှာဖော်ပြပါရယ်ဖိလစ်ပိုင်နဲ့မြန်မာနှစ်နိုင်ငံလက်တွဲလှုပ်ဆောင်မှုတွေကနေနှစ်နိုင်ငံကြားခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုအခြေခံရအောင်တည်ဆောက်သွားမယ်လို့မြန်မာနိုင်ငံခီးစဉ်မစတင်ခင်သမ္မတဒူတာတေးကပြောထားပါရယ်သမ္မတဒူတာတေးမြန်မာနိုင်ငံကိုလာရောက်ချိန်ဟာမြန်မာနဲ့ဖိလစ်ပိုင်နှစ်နိုင်ငံဆက်ဆံရေးနှစ်ပေါင်း60ကျော်အထိမ်းမှကာလနဲ့လည်းတိုက်ဆိုင်နေပါရယ်နရက်ကြာမြန်မာနိုင်ငံခီးစဉ်ကိုမနက်ဖြန်မှအဆုံးသတ်ပြီးတဲ့နောက်သမ္မတဒူတာတေးဟာထိုင်းနိုင်ငံကိုခီးဆက်မှဖြစ်ပါတယ်
။မြောက်ကိုရီးယားနိုင်ငံဘက်ကအခုနောက်ဆုံးရော့ကက်ဒုံးကျည်စက်ရင်ချင်းဆက်သက်လိုက်တာကိုကြည်ချင်းအဖြစ်ဒုံးကျည်အင်ဂျင်ဆက်နည်းပညာတစ်စုံတရာတိုးတက်မှုရှိလာကြောင်းသက်သေပြနေတယ်လို့တောင်ကိုရီးယားယာရှိတွေကထုတ်ပြောလိုက်ပါတယ်။တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနဒုတိယပြောခွင့်ရာလီဂျင်ဝူကဒီဆက်သက်မှုကြောင်းဒုံးကျည်အင်ဂျင်ဆက်လှုပ်ဆောင်နိုင်မှုအဓိပ္ပာယ်ရှိရှိတိုးတက်လာတာကိုတွေ့ခဲ့ရတယ်။ဒါပေမဲ့ဘလို့တိုက်ခိုက်မှုမျိုးအတွက်သုံးချီရှိတာကိုတော့ဆက်လေ့လာအောင်မယ်လို့ထုတ်ပြောလိုက်ပါတယ်။မြောက်ကိုရီးယားဆွေးရသတင်းအေဂျင်စီ KCNA ကလည်းမြောက်ကိုရီးယားနိုင်ငံအနေနဲ့အဆင့်မြင့်တိုက်ခိုက်မှုအားရှိတဲ့ဒုံးကျည်ဆက်အင်ဂျင်တစ်ခုကိုမြေပြင်ဆက်သက်မှုလုပ်ခဲ့တယ်လို့မနေ့ကကြေညာခဲ့ပါတယ်။ဒီဆက်သက်မှုနေရာကိုကိုရိုင်းသွားကြည့်ခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်းကလည်းဒီဆက်သက်မှုဟာအောင်မြင်ခဲ့ပြီးကမ္ဘာကြီးအနေနဲ့သမိုင်းဝင်စေမဲ့သူတို့ရဲ့ကြီးမားတဲ့ ထူးခြားပြောင်ပြောင်မှုတွေကိုမကြခင်မျက်ဝါးထင်ထင်တွေ့မြင်ရတော့မယ်လို့ကြုံရလိုက်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার ရေးစွဲ့မှုတွေကိုအနီးကကင်တွယ်နိုင်ရေးအတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးတရုတ်နိုင်ငံရောက်နေစဉ်စနေနေ့မှာပဲဒီဒုံးအင်ဂျင်စမ်းသပ်ပြည့်လွင့်မှုကိုတရုတ်နယ်စပ်နာကနေမြောက်ကိုရီးယားကလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
အရှတိုက်ထဲကတောင်တရုတ်ပင်လယ်ဟာရေပိုင်းနဲ့အငင်းပွားမှုအများဆုံးဖြစ်တဲ့ဒေသဖြစ်ပါတယ်။စီရေအရာရောစီးပွားရေးအကျိုးအမြတ်အတွက်ပါအရေးပါတဲ့ဒီရေပိုင်းနဲ့အတွင်းတရုတ်တို့ကနယ်မြေချဲ့ထွင်လာနေတာကိုထိန်းချုပ်ဟန်တာဖို့ဂျပန်နိုင်ငံကကြိုးပမ်းလာနေပါတယ်။အိန္ဒိယသမုဒ္ဒရာတွင်အမေရိကန်တို့နဲ့ပူးပေါင်းစီရင်မလေးချင်းခင်ဂျပန်နိုင်ငံရဲ့ရဟတ်ယင်တင်အီဇူမိုစစ်တင်ဘောကိုမေလမှာတောင်တရုတ်ပင်လယ်ရင်းကစိုက်ကန်တွေစီ3လဆေးလို့မယ်လို့အမေရိကန်ရေတပ် Institute ရဲ့အင်တာနက်သတင်းစာမျက်နှာမှာဖော်ပြပါရယ်ဂျပန်ရဲ့အီဇူမိုစစ်တင်ဘောဟာလူမှုကူညီရေးလုပ်ငန်းတွေတဘာဝဘေးအန္တရာယ်ကူညီရေးလုပ်ငန်းလိုကိစ္စရပ်အတော်များများကိုလုပ်နိုင်တယ်လို့ပဲရင်းငုတ်တင်ဘောတွေကိုပါဖျက်ဆီးပစ်နိုင်တဲ့စစ်စင်ရေးတွေအထိပါလုပ်နိုင်တယ်ဆိုတာဒီတင်ဘောကိုဆေးလို့ပြီးတော့ဂျပန်ကသတင်းစကားပါလိုက်တဲ့သဘောဖြစ်တယ်လို့စင်ကာပူနန်ယန်နီးပညာတက္ကသိုလ်ကရေချောင်းလုံခြုံဆိုင်ရာသုတေသနပညာရှင်ကိုလင်ကော့ကပြောပါရယ်ဂျပန်တို့ဆီလိုမဲ့စစ်တင်မောနဲ့ပတ်သက်ပြီးဒေသရင်းပြဿနာတွေမဖြစ်အောင်ရှောင်ရှားဖို့နဲ့တည်ငြိမ်အေးချမ်းရေးထိန်းသိမ်းနေကြတဲ့တက်ဆိုင်ရာနိုင်ငံတွေကိုလေးစားဖို့ဆိုပြီးတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူကဂျပန်နိုင်ငံကိုကြာတာပြင်းနေကတိုက်တွန်းသွားတယ်လို့တရုတ်နိုင်ငံရဲ့နိုင်ငံပိုင်ဆင်ဟွာသတင်းဌာနကပြောပါရယ်။တောင်တရုတ်ပင်လယ်ရင်းရှေ့ပိုင်းနဲ့အငင်းပွားရမှာဂျပန်နိုင်ငံပါဝင်ပတ်သက်ခြင်းတော့မရှိပါဘူး။
ပါကစ္စတန်နိုင်ငံအနေနဲ့ခီးသည်တွေ၊ကုန်သည်တွေသွားတဲ့အာဖဂန်နစ္စတန်နဲ့နေဆက်တွေအားလုံးကိုဒီနေ့ပြန်ဖွင့်ပေးလိုက်ပါပြီ။အကြမ်းဖက်အဖွဲ့တွေအနေနဲ့အာဖဂန်မျိုးကိုသုံးပြီးပါကစ္စတန်ကိုကြံစီတက်ခတ်ခဲ့တာလို့ပါကစ္စတန်ဘက်ကယူဆတာကြောင့်ဒီနယ်စပ်လမ်းကြောင်းတွေကိုတလကြာပိတ်ထားခဲ့ရကနေအခုလိုပြန်ဖွင့်ပေးလိုက်တာပါပါကစ္စတန်ဝန်ကြီးချုပ်နဝါ ရှာရစ်ကအခုလိုဆုံးဖြတ်လိုက်တာဟာအပြူသဘောပြလိုက်တာဖြစ်ပြီးအာဖဂန်အစိုးရအနေနဲ့လည်းဒီနယ်စပ်ပိတ်ဖို့ဖြစ်စေခဲ့တဲ့အကြောင်းရင်းတွေကိုဖြေရှင်းဖို့လိုအပ်တဲ့ခြေလှမ်းတွေလှုပ်ဆောင်လာဖို့မျှော်လင့်နေတယ်လို့အစိုးရကြေညာချက်ထဲမှာဖော်ပြထားပါတယ်ဒီကြေညာချက်ထဲမှာဝန်ကြီးချုပ် ရှာရစ်ကပါကစ္စတန်နိုင်ငံတဲ့အကြမ်းဖက်မှုတွေလုပ်နေသူတွေနဲ့အာဖဂန်နိုင်ငံတဲကပါကစ္စတန်ဆန့်ကျင်သမားတွေကြားဆက်သွယ်မှုတွေရှိနေပေမဲ့ရာစုနှစ်တွေနဲ့ချီဘာသာရေးလူမှုရေးနဲ့သမိုင်းကြောင်းအရဆက်ဆက်ရှိတဲ့နှစ်နိုင်ငံကြားနယ်စပ်ပိတ်ခဲ့ရတာကြောင့်စီးပွားရေးနဲ့ပြည်သူ့အကျိုးစီးပွားတွေကိုထိခိုက်စေတယ်လို့ဆိုပါတယ်။အာဖဂန်သမ္မတပြောခွင့်ရရှာဟူဆန်မာတာဇွဲကတော့အခုလိုပါကစ္စတန်ကနယ်စပ်ပြန်ဖွင့်တဲ့ဆုံးဖြတ်ချက်ကိုကြိုဆိုပေမဲ့အခုလိုနယ်စပ်ပိတ်တဲ့နည်းနဲ့နှစ်နိုင်ငံကြားနိုင်ငံရေးပြဿနာတွေကိုဖြေရှင်းလို့မရနိုင်ဘူးလို့ထပ်ပြန်ပြောလိုက်ပါတယ်ခင်ဗျ။
နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေတနင်္လာညချမ်းထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website မှာတပြိုင်နက်တည်းနားဆင်နိုင်ကြပါရှင်အခုထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်ဒုသမရဦးမြင့်ဆွေဦးဆောင်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တွေဟာအဖွဲ့နှစ်ဖွဲ့ခွဲပြီးတော့ဘူးဒီတောင်မောင်နှောဒေသဘက်ကိုတစ်ဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတစ်ဖွဲ့သွားရောက်ပြီးကွင်းစင်လေ့လာနေတယ်လို့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအောင်ကြည်က VOA ကိုအတည်ပြုပြောဆိုပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားတဲ့ကော်မရှင်အဖွဲ့ဝင်တွေကတော့ဒီကနေ့မှဘင်္ဂလားဒေ့ရှ်ဘက်ခြမ်းမှာရှိနေတဲ့ဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါရယ်အခြေအနေအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကတင်ပြပေးထားပါရယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ရခိုင်အရင်းနယ်ပတ်သက်လို့ကုလသမဂ္ဂရဲ့ဆွဆွဲချက်တွေကိုအပြေရှားဖို့အတွက်အဖွဲ့နှစ်ဖွဲ့ခွဲပြီးဗူဒီတောင်မောင်တော်အပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံလေးကဒုက္ခသည်စခန်းတွေကိုအခုရက်ပိုင်းအတွင်းတွားရောက်ကွင်းစင်လည်လာနေတာပါရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့မောင်တော်အကြမ်းဖက်တိုက်ခိုက်မှုအပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသိမ်းရှောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေရောမြန်မာပြည်ထဲကိုပြန်ဝင်လာတဲ့ဒုက္ခသည်တွေကိုပါအဖွဲ့ခွဲပြီးတွေ့ဆုံမေးမြန်းမှုတွေလုပ်နေတယ်လို့ကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကအခုလိုရှင်းပြပါတယ
်။အစဉ်ခံစားမှာပါတဲ့ချက်တွေပေါ့လေ။ဘလောက်တိုင်းတာကြည့်မှန်ချမှုရှိတယ်လေဆိုတာကိုဒါကဆန္ဒစစ်ရေးကော်မရှင်အဖွဲ့ဝင်ကြီးအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညီညာရင်းပြီးတော့မှငကိုတော့ကလူခွင့်ရေးအဖွဲ့အနေနဲ့စစ်ဆေးရတဲ့နေရာလေးတွေပေါ့။နောက်အဲ့ဒီပုဂ္ဂိုလ်တွေပေါ့အဲ့ဒါတွေကိုပြန်ပြီးတော့ငြင်းငြမ်းလာလေးဆုံးလမ်းလာလေးဟိုလုပ်တဲ့အစီအစဉ်တစ်ခုပေါ့တစ်ဖက်ကအဲ့ဒီလုပ်တယ်လို့တစ်ဖက်ကလည်းတချို့ပြန်ဝင်လာကြတဲ့လူတွေဟိုလည်းပဲဆက်မှန်ပြီးတော့ဟိုလိုက်လာဖြစ်သူငြင်းငြမ်းနေတဲ့အဖွဲ့လည်းရှိပါတယ်အဲ့တော့ဟိုမောင်းတော်ဒေသဆုံးလမ်းရေးကော်မရှင်နေနဲ့နှစ်ဖက်ခွဲပြီးတော့လုပ်နေတယ်ဆိုတဲ့သဘောပါပဲကျွန်တော်ပြရတဲ့လောက်ကတော့ဟိုဘက်ချမ်းသွားတာတော့ ဆရာအောင်ထွန်းသက်တို့ဆရာဦးထွန်းမြတ်တို့ဥဆောင်ပြီးတော့သွားတယ်လို့ကျွန်တော်တို့သိရပါတယ်ဒီဘက်ကျမ်းမှာတော့ဦးအောင်နိုင်တို့
ကော်မရှင်အနေနဲ့သရုတ်ထအချိန်မြောက်ကွင်းစင်စစ်ဆေးတာဖြစ်ပြီးရိုဟင်ဂျာတွေအပေါ်စနစ်တကျညှဉ်းပန်းနှိပ်စက်မှုတွေရှိနေတဲ့ဆိုတဲ့ကုလသမဂ္ဂရဲ့ဆက်ဆွဲချက်တွေကိုအပြေရှားဖို့စစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်။အခုတစ်ခေါက်ကော်မရှင်ရဲ့ကွင်းစင်လေးလာမှုကတဆင်ကုလသမဂ္ဂရဲ့ဆက်ဆွဲချက်တွေခိုင်လုံမှုရှိမရှိသိနိုင်မယ်လို့ဦးအောင်ကြီးကပြောပါတယ်
။ဒီအချိန်ကာလတွေမှာပါတဲ့အချက်တွေဟာဘယ်လောက်ထိခံမှမရှိတယ်လဲ။တော့ကြေကြာမှုရှိတယ်လဲပေါ့နော်။ဟိုများသောအားဖြင့်ကျွန်တော်တို့ယူဆတာတော့တော်တော်များများအထက်ကားထားတဲ့အနေအထားမျိုးဖြစ်တယ်။ဖြစ်သေးတဲ့လူတွေကလည်းဒီကနောက်ဆုံးချိန်တွေကိုဒီဘက်ချမ်းကိုသူတို့ကမရောက်ကြသေးဘူး။အနောက်နေနေချိန်တွေလည်းသူတို့ကမသိကြဘူးဆိုတော့အဲ့ဒီဟိုထွက်ခွာသွားတဲ့လူတွေဒီရောပြည်သူကအားလုံးကိုပဲမှန်းလို့ရှင်ပြီးတော့မတန်းတင်လာလို့လည်းဖြစ်နိုင်ပါပဲ။ဒါကြောင့်မလို့အခုသွားပြီးတော့ကျွန်တော်တို့ဆရာနေနေတဲ့ပုံကိုရတော့ဒီဘက်ကဒီဝါဒီရောနေမြေဒေသအစီအစဉ်ရောဒီဘက်ကဖြစ်ချင်းအကြောင်းအရာရောအကုန်လုံးအသေးစိတ်အသိရှိခဲ့ပြီးပြီ။ဘုံဘုံငယ်ငယ်နဲ့ဒီဘက်ကသတင်းဆက်သွယ်တွေကိုမြင်းမြန်ထားရပြီးပြီဆိုတော့ဘုံမပြန်ပြီးတော့နေရတဲ့အခါမှာဘယ်လိုတော့အဆောဆုတ်ခဲ့တဲ့လူတွေကိုတွေ့ကြတယ်တွေ့မယ်မတွေ့ကြတယ်မတွေ့ဘူးပေါ့လေ။ဒါပေမဲ့တွေ့ရင်ဖြစ်စီမတွေ့ရင်ဖြစ်စီတို့ရင်းနေတဲ့ပုံကိုယ်တွေကိုပြန်လာပြီးတော့မြင်းမြန်ကြီးအဖြစ်ဒီကိုယ်တော့ဆက်ဆုတ်ချက်တွေဟာဘယ်လောက်ထိမှန်ကန်မှုလဲ။အိုးတရင်ချက်လက်အဖြစ်ခိုင်မာမှုရှိသလားဆိုတာလေးတွေပါစမ်းသပ်နိုင်တယ်လို့ပြောနေပါတယ
်ကော်မရှင်အဖွဲ့ဝင်တွေဟာဒီကနေ့မှာဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတစ်ခုကိုတွားရောက်ခဲ့ပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းမှုတွေလုပ်ခဲ့သလိုနောက်ရက်တွေမှာလည်းဒုက္ခသည်စခန်းတချို့ကိုထပ်သွားဖို့ရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေမှာတော့ဖော်ပြထားပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်အချက်30ပါတဲ့ကြားပြတ်အစည်းအခမ်းအစည်းအဝေးကိုပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ခဲ့ပြီးရခိုင်ပြည်နယ်ရင်းဖြစ်ပွားခဲ့တဲ့ရာဇဝမှုဆွတ်ဆွဲချက်တွေအပေါ်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးနိုင်ငံသားစစ်ဆေးရေးစနစ်တွေကိုပြန်လည်ပြင်ဆင်ဖို့လည်းတိုက်တွန်းထားပါတယ်မြန်မာအစိုးရအနေနဲ့လည်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစည်းအခမ်းအပေါ်ကြိုဆိုသလိုကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထည့်ဖော်မယ့်အကြောင်းပြောဆိုထားပါတယ်ရခိုင်ပြည်နယ်မောင်နှံအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစည်းအခမ်းအကိုတော့ဘယ်တော့ထုတ်ပြန်မလဲဆိုတာမသိရသေးပဲအစိုးရအနေနဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစည်းအခမ်းအထုတ်ပြန်မယ့်အချိန်ကိုရက်အကန့်အသတ်မရှိတိုးမြင့်ပေးထားတာလည်းဖြစ်ပါတယ်ရှင်
မမမြင့်ခိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံရဲ့စီးပွားရေးအခြေအနေဝင်ကြီးဘက်ကဘာပြောသလဲဆိုတာကြည့်ရအောင်ပါတိုင်းပြည်မှာငြိမ်းချမ်းရေးမခိုင်မာတာကြောင့်နိုင်ငံစီးပွားရေးနဲ့တိုးတက်မှုပိုင်းမှာအားနည်းစေတယ်လို့စီမံကိန်းနဲ့ဗန္ဒာရေးဌာနပြည်ထောင်စုဝင်ကြီးကပြောဆိုလိုက်ပါတယ်ဒါအပြင်ကုန်သွယ်ရေးမှာလိုငွေပြနေတာကြောင့်လည်းတိုင်းပြည်ဖွံ့ဖြိုးဖို့အဟန့်အတားဖြစ်နေတယ်လို့ဆိုပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခသတင်းပေးပို့ထားတာနားဆင်ပါရှင်
နိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ငြိမ်းချမ်းရေးမရသေးတဲ့အခြေအနေကိုဆက်ဆက်ပြီးတော့ဝန်ကြီးဦးကျော်ဝင်းကပြီးခဲ့တဲ့စနေနေ့မှာပြောဆိုသွားခဲ့တာပါ။တိုင်းပြည်ငြိမ်းချမ်းရေးရှိမှသာနိုင်ငံစီးပွားတိုးတက်ပြီးနိုင်ငံလည်းတိုးတက်လာမယ်လို့ဝန်ကြီးကပြောဆိုလိုက်ပါတယ်
။နိုင်ငံတကာနိုင်ငံဖွံ့ဖြိုးတိုးတက်အောင်လုပ်မယ်ဆိုလို့ရှိရင်တိုင်းပြည်ရဲ့ငြိမ်းချမ်းတာယာမှုအင်းချတာမှုရှိမှဖြစ်မယ်ဆိုတော့ကျွန်တော်တို့ကောင်းစွာယုံကြည်ပါတယ်။နားလည်းနားလည်းပါတယ်။စီးပွားရေးကိုဘယ်လောက်ပဲကျွန်တော်တို့စူးစမ်းအားထုတ်ငြိမ်းချမ်းရေးမရှိရင်စီဝါရီအောင်တိုးတက်နိုင်ဘူးကျွန်တော်တို့ငင်းငင်းလေးရတဲ့တစ်ချိန်တည်းမှာလဲစီဝါရီကိုကျွန်တော်အောင်မြင်လို့ရမယ်စီဝါရီအောင်မြင်မှလဲငင်းငင်းရအထောက်အကူဖြစ်မယ
်ပြီးခဲ့တဲ့စနေနေ့ကရန်ကုန်မြို့မှာပြုလုပ်တဲ့နိုင်ငံသားရင်းနှီးမြှုပ်နှံသူတွေနဲ့တွေ့ဆုံပွဲမှာဝန်ကြီးကအခုလိုပြောဆိုခဲ့တာပါ NLD အစိုးရလက်ထက်မှာစီဝါရီမူဝါဒအသစ်နဲ့တာထွက်ဖို့ခြေလှမ်းပြင်တဲ့အနေနဲ့သမရဦးသိန်းစိန်လက်ထက်ကထုတ်ပြန်ထားတဲ့ရင်းနှီးမြှုပ်နှံမှုဥပဒေကိုပြန်လည်ပြင်ဆင်ပြီးတော့ပြဋ္ဌာန်းထားပါတယ်လက်ရှိအစိုးရအနေနဲ့စီးပွားရေးဘိုင်းကိုဘလို့မူဝါဒတွေနဲ့ကင်တွယ်သွားမလဲဆိုတာကိုစိတ်ဝင်တစားစောင့်ကြည့်နေပေမဲ့အခုချိန်ထိတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးလက်ရှိတိုင်းပြည်ရဲ့ကုန်သွယ်မှုဘိုင်းကလုံငွေပြနေတယ်လို့ဝင်ငွေထွက်ငွေဘိုင်းကလည်းလုံငွေပြနေစေပါဒီလိုအခြေအနေကိုကြော်လွန်ပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်ကုန်သွယ်မှုဘိုင်းလုံငွေပြနေတာကိုအဆုံးသတ်ဖို့လိုနေတယ်လို့ဝန်ကြီးဦးကျော်ဝင်းကပြောဆိုလိုက်ပါတယ
် Budget deficit trade deficit Overly light on machine ကျွန်တော်ပြည်သူတွေကျေလက်ဒေသမှာရှိတဲ့900ရာခိုင်နှုန်းထက်မှရှိတဲ့ကျွန်တော်တို့ရဲ့ပြည်သူတွေစာဝတ်နေရေးလူနည်းမှုဘဝတွေနေပါနေတာတွေဒါတွေကိုလည်းကျွန်တော်တို့ကအနှုတ်လက္ခဏာဖြစ်တဲ့ဆက်လက်ပြီးတော့လက်ဆင့်ကျမ်းပြီးတော့တည်သွားမယ်ခါမှာအဲတော့စီးပွားရေးမူဝါဒရဲ့သဘောတရားရ theory အများကြီးရှိပါတယ် macro economic theory အများကြီးပေါ့ဒါပေမဲ့ကျွန်တော်တို့ကပကတိလက်တည်အခြေအနေနဲ့ကျွန်တော်တို့ဆောင်ရွက်နိုင်တဲ့ကိစ္စကိုကျွန်တော်တို့ရထားဘူးတဲ့ကျင်ရဆုံးဖြတ်တဲ့ခါကျရင်တုံ့တက်တဲ့ခါကျရင်ဒီ budget deficit ကနိုင်ငံတိုးတက်မှုတဲ့ပကတိအဟန္တာကြီးဖြစ်နေတယ် ni ni tu ber trick tapi sekarang ni, cello naya ye bagri handai cipte. Di dunia ini semua ni mu nih bahari jale ber, cello bagri handai cipte.
Tapi boleh, ni memang dia mu lipi ni dek tu. Musa nazar kongtai ini mah topian tarik seni ya cimai soyan le. Kongtai mu bayha, ajen ni kata, show ni tarai si barai. Di la saya ni ti, Musa nazar kongtai ini sumpah kani topian tarik seni ya. Kongtai mu bayu cimai soyan, ajen ni kala tu, kongtai ini ta, di ni mah. American dollar tan tong ya jo yo nei ni lao tu ya ma phit pare. Tai pwae re a pyin ne mye ma a chan na ka le kong twe mu ban go a nei la si de lo thauk pya mu shi ni ba de. Yakhain data pat ma so yin le sit twe ne zat kong twe yee song ka kong twe mu pamana ha a yin ne kala tu pamana thai yo nei ni da lwi shi ba de. Lat shi tai pwae re phit ni da ka ne zat kong twe yee paw ma thi kai mu re shi ni de a paw chin shwe ho ne zat kong twe yee u si thana ka hnyun cha yee mu
อู้เมนซอเอกขุโลเปียวซูตั๋วบาเรโกนิซึซึมูอะลอลอเปียวจนเราอะเยนะซานเรายอดตั๋วละกะอะเยนตรงนั้นจนเราตะเยกูเพียงเนี่ยโหกุนงปะมานาดอลลาร์ตะตั้งกวยแล้วสิกันดิอะกูซอดาดอลลาร์โหงาเบ้งหุ้นจิมาสิวะโกนิโอตะชุนเรายอดตั๋วละวะเนาะอะจึนตรงนั้นเราตะเยกูเตียวันจิมบ่เตียวันจิมเตียวันจิมเตียวันจิมเตียวันจิมเตียวันจิมเตียวันจิมเตียวันจิมเตียวันจิมเตียวันจิมเตียวันจิมเตียวันจิมเตียวันจิมเตียวันจิมเตียวันจิมเตียวันจิมเตียวันจิมเตียวันจิมเ
တော့အညာလဲကအဲ့ပေါ်မှာမကြည့်ရပါတော့ဒါမဲ့ပြောင်းနေဆိုရင်တော့ဒါအရင်ကတရားကျဝင်နေကအစီအစဲဝင်နေမှာပါရှိပါလား
လူမျိုးစုလက်နက်ကိုင်အဖွဲ့၄ဘွဲ့ပေါင်းစည်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့အစိုးရတပ်တိုက်ပွဲတွေဖြစ်နေတဲ့နေရာတွေဟာမြန်မာနိုင်ငံရဲ့ကုန်သွယ်ရေးရဲ့အဓိကနေရာတွေဖြစ်တဲ့မူဆယ်ချင်းရွှေဟော်စတဲ့နေရာတွေမှာဖြစ်နေတာပါ။လာမယ့်2018-2019မှာမြန်မာနိုင်ငံအနေနဲ့ပြပရင်းနှီးမြှုပ်နှံမှုအတွက်အကောင်းဆုံးနေရာတစ်ခုဖြစ်စေရမယ်လို့ဝန်ကြီးကကတိပေးပြောဆိုထားပါတယ်။လက်ရှိရင်းနှီးမြှုပ်နှံမှုမှာမလိုလားအတိတ်မူဝါဒပိုင်းတွေကိုပြုမြင်ပြောင်းလဲမယ်လို့ပြောဆိုထားတယ်လို့ရင်းနှီးမြှုပ်နှံမှုဖွံ့ဖြိုးဖို့နဲ့အခြားကုန်သွယ်မှုပိုင်းတွေတိုးတက်လာဖို့အတွက်တီဇဲဥပဒေအချုပ်ကိုပြင်ဆင်သွားမယ်လို့လည်းသူကပြောဆိုထားပါတယ်ရှင
်တော်ရရှိမှာခင်ဗျာကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကန်မျိုးတဝိုက်မှာမကြသေးခင်ကပြန်လဲဖြစ်သွားခဲ့တဲ့တိုက်ပွဲတွေနဲ့နေမြင်မတည်ငြိမ်မှုတွေကြောင့်နေဆက်ကုံသွေးရေးကျဆင်းနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်လောက်ကင်မျိုးတဲ့အထိပါဝင်ရောက်ဖြစ်သွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနဲ့အဲ့ဒီဒေသတွေမှာတွားရောက်အလုပ်လုပ်နေကြသူတွေတစ်ဖက်နိုင်ငံအထိပါအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်မြန်မာတင်ပို့ငွေရဲ့ဆရာခိုင်နှုံးကျော်ရှာပေးနေတဲ့ဒီနေဆက်ကုံသွယ်ရေးနဲ့ဒေသဖွံ့ဖြိုးရေးကိုလောက်ကင်ဒေသရဲ့မတည်ငြိမ်မှုတွေကနေဘယ်လောက်အထိရိုက်ခတ်နိုင်မလဲဆိုတာကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က13923812554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်
မနက်ဖြန်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်နိုင်ငံတကာသတင်းဆောင်မတွေကိုတလက်လှည့်ပေးကြပါတယ်နီပေါ်နိုင်ငံကဆယ်စုနှစ်နဲ့ချီကြာမြင့်ခဲ့တဲ့စစ်ပွဲတွေအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရတဲ့ဒါဇင်နဲ့ချီတဲ့အမျိုးသမီးတွေဟာစားဝတ်နေရေးဖြည့်ရှင်မှုအတွက်မနက်အာရုံတက်ပြီးဆိုတာနဲ့စပိန်လေးတွေနဲ့ဈေးအောင်ထွက်ကြရပါတယ်ဒီလိုမျိုးဈေးအောင်ထွက်နိုင်မှုအတွက်စပိန်တွေကိုတော့နိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုကလှူဒန်းပေးထားတာပါဒီစပိန်တွေကြောင့်ပဲဆာခတ်တောင်ကြားဒေသမှာရှိတဲ့အမျိုးသမီးတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းကိုလွတ်လွတ်လပ်လပ်လုပ်နိုင်ပြီးတော့ချွတ်ချုံကျစင်းရဲမွေးတေမှုတွေကနေလည်းအများအပြားလွတ်မြောက်နိုင်ခဲ့ကြပါတယ် AFP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးတော့မတ်တိန်ဂီထိုက်ပြောပြပေးပါရှင်
မနက်အာယုံတက်ချိန်ရောက်ပြီဆိုတာနဲ့နန်ဒူကာလာတယောက်ဈေးရောက်ထွက်ဖို့အဆင်သင့်ဖြစ်ပါပြီ။နီပေါ်ပြည်ရင်းစစ်ကနေထွက်ပြေးရတဲ့အမျိုးသမီးတချို့တစ်သီးဝလန်ဟင်းသီးဟရွက်တွေရောက်ထွက်နိုင်ဖို့နိုင်ငံတကာအဖွဲ့တစ်ခုကစပိန်တွေပေးအပ်တာမှာသူလဲစပိန်ပြည်စင်ရထားတာပါ
။မော်လီဂျင်ဒိုင်းမအော်ဘနပေါ်တဲ့ဒုက္ခတဲ့ရေပိုင်
။ဒီကိုရွှေလာကာစားကတပြားတစ်ချမ်းမှပါလာတာမဟုတ်တော့အတော်လေးရုန်းကန်ခဲ့ရပါတယ်။ပတ်စံမရှိတာကတကယ့်ပြဿနာပါ။ဒါနဲ့ပဲဟင်းသီးဟရွက်လေးတွေစပြီးတော့ရောင်းပြစ်တာပါ။
စပိန်တွေကဒီအမျိုးသမီးတွေရဲ့ဘဝကိုပြောင်းလဲပေးနိုင်ခဲ့ပါတယ်။အရင်ကဈေးရောက်ဖို့ထံပိုးသွားရတာထက်စပိန်နဲ့ဆိုတော့ကုန်ရှစ်ဆပိုးပြီးတော့တဲလို့ရတာပါ။က
ကောစီလာဘီရှိုကာရန်ကလည်းစပိန်နဲ့ဈေးရောင်းသူပ
ါဒေရပါရီပါတန်ဒီယာဒပယ်လာဂါရိုသေဘဒိုဘဂေရတာဂတ်ဗီယက်နမ်ဒါဟ
န်အများကြီးပြောင်းသွားပါတယ်အရင်ကချိန်ချင်းတောင်းနဲ့ဟင်းဒီဟေးရွက်တဲဖို့ကမလွယ်ပါဘူးကီလို30လောက်ကိုအတော်တဲရတယ်အဲ့ဒီကုံအားလုံးရောင်းကုန်မှရူပီး100လောက်ပဲရတာပါ50 60လောက်ရတဲ့အခါလဲရပေါ့
အမျိုးသမီးတွေအတွက်စပိန်တွေထောက်ပံ့ပေးနေတဲ့စီစဉ်ကိုနီဘောနိုင်ငံတွင်ကြေးရပေါင်း50ရို့မှဆောင်ရွက်ထားပြီဖြစ်ပြီးနောက်နှစ်အတွင်းမှာနောက်ထပ်ကြေးရွာ36ခုရို့မှထပ်ပြီးလုပ်ဖို့အစီအစဉ်လည်းရှိပါတယ်။နောက်ထပ်ဈေးတဲ့တူဖြစ်တဲ့ခာဂီဆာရာရက်မီကတော့အခုလိုပြောပါတယ
်။ you monchele ayo cholai mena ta baji ole bana
လူတွေကတော့ပြောကြတယ်လေမိမတယောက်ဘလို့စပိန်စီးမလဲတဲ့မိမစပိန်စီးတော့ဘယ်ဖြစ်မလဲတဲ့။လောင်ကြီးစားကြီးကွာဒီလိုပြောကြပါတယ်ရှင်။ကျမလည်းစပိန်စီးတယ်ရောဘာလို့များစပိန်စီးတင်တာလဲမသိဘူးမရှက်ဘူးလားမသိဘူးလို့ပြောကြပြန်ရော
အခုချိန်ထိတော့ဒီအစီအစဉ်ကစက်ခတ်တောင်ကြားဒေသတဝိုက်ကချေးရွာတွေမှာအောင်မြင်နေတာပါအမျိုးသမီးတွေစပိန်စီးတာကလည်းတမယိုးချာအလေးအကျင့်တစ်ခုလို့ဖြစ်သွားပါပြီ
မတ်တင်ကြီးထိုက်ပါရှင်ဆက်ပြီးတော့ကျမ်းမာရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ဆက်ပေးကြပါတယ်အမေရိကန်ပြည်ထောင်စုမှာအခုလိုຫນွေဦးရာသီရောက်ပြီးဆိုရင်လူတွေအများအပြားဟာခေါင်းကိုက်တာနဲ့နှာခေါင်းပိတ်တာလိုရာသီအလိုက်ဓာတ်မတည့်တဲ့အလာဂျီဝေဒနာတွေကိုခံစားရလေရှိပါတယ်။နှာခေါင်းထဲကိုဆေးနဲ့ဖျန်းပြီးတောက်ဆေးလောင်းနဲ့ယောဂါတက်တာတဲ့သူတွေရှိတယ်လို့အသက်ရှူလို့မရလောက်နှာခေါင်းပိတ်တဲ့အထိယောဂါပြင်းထန်သူတွေကတော့အလွယ်တကူကုသမှုခံယူရုံမပြောက်တယ်လို့တစ်ခါတလေမှခွဲစိတ်ကုသရတာလည်းရှိပါတယ်။ Blown Sinus Plus D လို့ခေါ်တဲ့နှာခေါင်းပေါက်ထဲကိုပြွန်ချောင်းငယ်လေးထည့်ပြီးတော့အသက်ရှူလမ်းကြောင်းကိုချက်ပေးတဲ့နီးကတော့ကြီးကြီးမားမားခွဲစိတ်ကုသစရာမလိုဘဲနဲ့နှာခေါင်းပိတ်တာကိုထိထိရောက်ရောက်ကုသပေးနိုင်တဲ့နောက်ဆုံးပေါ်နီးဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတော့ Zlatika ဟုတ်သတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးကပြောပြပေးပါရှင်
။နှာခေါင်းထဲကတ िश्यू တွေရောင်ပြီးအသက်ရှူလမ်းကြောင်းတွေကျင်းလာပြီးတော့နှာရည်မထွက်နိုင်အောင်ခက်လာပြီးဆိုရင်နှာခေါင်းပိတ်တဲ့ဝေဒနာဖြစ်လာပါတယ
်။ If we can just open it up a little bit that usually makes a big difference.
ဒီပိတ်နေတဲ့နေရာကိုအနည်းချင်းဖွင့်ပေးလိုက်တာနဲ့တိတိတသားသားပြောင်းလဲသွားနိုင်ပါတယ်။
နာနှာခေါင်းနဲ့လင်ကျောင်းအထူးကခွဲစိတ်ဆရာဝန်ဒေါက်တာဖာဟတ်စီဂရီပြောတာတာပါ။တော်ရုံနှာခေါင်းပိတ်တာကိုဆေးဝါးတွေနှာခေါင်းနဲ့ဖျန်းတဲ့ဆေးရည်တွေသုံးပြီးတော့တတ်တာအောင်လုပ်နိုင်ပေမဲ့လို့အချိန်တော်ကြာဆူဆူဝါးဝါးနှာခေါင်းပိတ်နေတဲ့သူတွေအတွက်တော့ဒါကအလုံးမဖြစ်ဘူးလို့ဒေါက်တာစီဂရီကပြောပါတယ
်။ These are people who have had symptoms for more than 3 months and have tried multiple rounds of antibiotics.
သုံးလကျော်လောက်ဝေဒနာခံစားပြီးပရိဇီဝဆေးရည်အချိန်ချင်းတောက်ပြီးတဲ့အထိရောဂါသက်သာမလာတဲ့သူတွေအများပြားရှိပါတယ်။
ဒီလိုလူတွေဆိုရင်တော့စိတ်ယုံမှာထုံစေးပေးပြီးခွဲစိတ်ကုသမှုခံယူရတယ်လို့တ िश ူးစားတချို့ဖဲထုတ်ကောင်းဖဲထုတ်ပြရတတ်ပါတယ်။ဒါပေမဲ့ balloon sinus plus D လို့ခေါ်တဲ့အခုနောက်ဆုံးပေါ်ကုသနည်းကတော့ကြီးကြီးမားမားခွဲစိတ်စရာမလိုတယ်လို့ဆရာဝန်တွေကလည်းဒီနည်းကိုပို့ပြီးတော့အကြံပြုကြပါတယ်။စိတ်ယုံသွားစရာမလိုပဲအထုကုဆေးကမ်းမှာပဲကုသနိုင်ပါတယ်။ဆရာဝန်ကနှာခေါင်းပေါက်ထဲကိုပြင်ချောင်းငယ်တစ်ခုထိုးသွင်းပြီးအလွတ်အလွန်သိငယ်တဲ့မိချောင်းငယ်လေးကိုသုံးပြီးတော့ပိတ်ဆို့နေတဲ့နေရာမှန်ကိုကြည့်ပါတယ်။အဲ့ဒီနောက်အပြော့သားပြင်ကျောင်းငယ်လေးကိုထည့်ပြီးပိတ်နေတဲ့ဒါမှမဟုတ်ချင်းနေတဲ့နေရာကိုချဲ့ပေးတာပါတခါတည်းဖြစ်တတ်တဲ့အေးအေးမီနှာခေါင်းပိတ်တာမျိုးအတွက်တော့ဒီနီးမသုံးဖို့မလိုပါဘူးဒီနီးနဲ့ကုသမှုခံယူသင့်မသင့်ဆိုတာကိုတော့ CT scan အရင်ရိုက်ပြီးတော့ဆရာဝန်ကဆုံးဖြတ်ပေးပါတယ
် On your scan this structure is large it's blocking where your sinus drain and on your right
scan ရိုက်ထားတဲ့အထင်မှာတော့ဒီဘက်ချမ်းကကြီးနေပါတယ်နှာရည်ယူတဲ့လမ်းကြောင်းပိတ်နေပါတယ်ညာဘက်ချမ်းမှာတော့ဒီနေရာတွေအားလုံးယောင်နေပါတယ်
Jennifer Messer ဟာဒီနည်းနဲ့ကုသမှုမခံယူခင်နှာခေါင်းပိတ်တာကိုအချိန်ကြာဆူဆူဝါးဝါးခံစားခဲ့ရတဲ့သူပါ
I would have a headache every almost every single day
နေ့တိုင်းနေပါကျမခေါင်းကိုက်နေတတ်ပါတယ
် Balloon Sinus Plus D ကုသနည်းကြောင့်အများကြီးပြောင်းလဲသွားတယ်လို့ Jennifer Messer ကပြောပါတယ
် I'm not as tired I could breathe better sleep better
ကျမအရင်လိုမမောတော့ပါဘူးအသက်ကောင်းကောင်းပိုရှူနိုင်တယ်လို့ပိုလည်းအိပ်လာနိုင်ပါတယ်
လူနာအနေနဲ့ဒီနည်းနဲ့ကုပြင်းရင်တပတ်လောက်ဆက်ပြီးတော့နှာခေါင်းပိတ်နေနိုင်သေးပေမဲ့လို့အလုပ်ကိုတော့နောက်တရမှာပဲပြန်ဆင်းလို့ရပါတယ်။ဒီနည်းနဲ့ကုတာ95ရာခိုင်နှုန်းအောင်မြင်နေဆိုပေမဲ့ဒီကုသနည်းဟာလူတိုင်းအတွက်တော့မဟုတ်ဘူးလို့ဆရာဝန်တွေကပြောပါတယ်။ဥပမာနှာခေါင်းထဲမှာအသက်ပိုရှိနေတဲ့သူတွေဆိုရင်ဒီနည်းနဲ့ကုသဖို့မဖြစ်နိုင်ပါဘူးရှင်
။မခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညချမ်းသတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းမှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်မတ်လ20ရက်တနင်္လာနေ့ညဒုတိယပိုင်းနိုင်ရွက်အစည်းအဝေးကိုတော့လှိုင်းဒိုမီတာ24 kHz 1239လှိုင်းဒိုမီတာ25 kHz 1165လှိုင်းဒိုမီတာ32 kHz 9323နဲ့လှိုင်းဒိုမီတာ51 kHz 5885တို့အပြင်လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီအထိဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုနားဆင်ရမယ့်ဒုတိယပိုင်းနိုင်ရွက်အစည်းအဝေးမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါစီပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာအစီအစဉ်နဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော
့ကျွန်တော်ညီငယ်ညီမငယ်တွေကိုအဓိကတိုက်တွန်းချင်တာကတော့ကျွန်တော်ဘဝကိုသင်ခန်းစာယူပြီးနောက်ကျနေပြီဆိုတာမရှိဘဲနဲ့ဒီနေ့ကစပြီ
အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကကိုအောင်အောင်လွင်ဦးရဲ့အမည်ယုံကြည်ရမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအယူဆုံးစီပွားရေးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံကစားသုံးသူတွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေအစ်စ်တွေကိုရေးဆွဲနေပြီးတော့မကြခင်မှာပြဋ္ဌာန်းနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်း FDA မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကပြောဆိုလိုက်ပါတယ်။ဒီအတော်အတွင်းမှာစားသုံးသူများအသိပညာပေးရေးလုပ်ငန်းတွေကိုလည်းမြို့ပြနဲ့ကျေးလက်ဒေသတွေအထူးဆောင်ရွက်နေတယ်လို့ဆိုပါတယ်။ FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာအပိုင်းနှစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားတာကိုနားဆင်ပါရှင်။
အဲ့တော့နောက်ဆက်တွဲကျွန်တော်မေးခွန်းရှိလာတာကအခုလိုမျိုးဆရာတို့ဒီဟိုဌာနအနေနဲ့ဟိုတာဝန်ရှိတဲ့အတိုင်းအခုလိုမျိုးတင်းတင်းကြပ်ကြပ်လှုပ်ဆောင်မှုဖြစ်လာတဲ့အကြောင်းရင်းနေရာရှိတာကိုဆရာရဲ့ဟုတ်တယ်မလားငကိုတွေကကောင်းနေပြီသားဆိုရင်တော့ဆရာတို့လည်းလှုပ်ဆရာမလိုဘူးပေါ့အဲ့တော့အဲ့ဒီအကြောင်းရင်းနေမှာဆရာအဓိကပြဿနာဆိုပြီးတော့မြင်တဲ့အချက်တွေကဘာတွေများဖြစ်အများကြီးတော့ရှိတာပေါ့ဆရာရဲ့လုံးဝပြင်ဖို့မဖြစ်မနေပြင်ဖို့လိုအပ်တဲ့အဓိကပြဿနာတွေကဘာတွေလဲဆရာ
နံပါတ်၁ကတော့ဒီအစားအသောက်ကိုထုတ်လို့တင်သွင်းကြတဲ့ပုဂ္ဂိုလ်တွေရဲ့အဝိသမလောဘကိုထိမ့်ရမယ်ဆရာကျွန်တော်ဒါနံပါတ်1အဲ့လိုမြင်တယ်သူတို့တွေအနေနဲ့တချို့တွေကမသိလို့လက်လီလေးရောင်းတဲ့ပုဂ္ဂိုလ်တွေဈေးကွက်မှာဝယ်ရတဲ့ PC ကိုအမျက်ကလေးရလို့ရောင်းတဲ့ဆိုင်ခွဲလေးတွေကသူတို့ကအပြစ်မရှိဘူးဆရာသူတို့တွေကတော့ဗျာအမျက်ကလေးရကျွန်တော်ယူရောက်မှာပေါ့အဓိကအပြစ်ရှိတာကကျွန်တော်တို့ဒီပြပပဲတွင်တွင်ပြင်းပြင်းမှာပဲထုတ်ထုတ်ဆိုးစေးဆိုးမယ်အမဟုတ်တာကိုလိန်ပြီးတွင်းမယ်အဲ့ဒီဝိသမတင်သွင်းတဲ့ဟာတွေကတော့နံပါတ်၁ဆရာ။နောက်နံပါတ်၂ကတော့ကျွန်တော်တိုင်းပြည်အေးချမ်းဖို့လိုတယ်ဆရာ။ငင်းချိုင်းအမှန်တကယ်ရဖို့လိုတယ်။ငင်းချိုင်းအမှန်တကယ်မရသေးတဲ့အခါကျတော့နေဆက် border treaty ကိုပိတ်ဖို့အရန်ခက်တယ်ဆရာ
။ဟုတ်ကဲ့
။အဲ့မှာလေအဆင်ပြေသလိုဝင်ကြတာတွေရှိတယ်။အဲ့ဒါကြတော့ out of mind control ပေါ့ဗျာ။ကျွန်တော်ကလက်နက်ကအဖွဲ့အစည်းမဟုတ်တော့ကျွန်တော်အဲ့ဒါတွေလိုက်ထင်းလို့လည်းမရဘူးဗျာ
။ဟုတ်ကဲ့ဆရာ
။ပြည်တွင်းရောက်တဲ့အခါကျတော့ကျွန်တော်ကဈေးကွက်ပဲကြည့်နေတာ။ဈေးကွက်ကိုတော့ကျွန်တော်ကကြည့်နေတာပေါ့ဗျာ။ကျွန်တော်အဲ့ဒီကုနာကျွန်တော်ပြောတဲ့ဝိသမစိတ်တွေလူချင်းဝိတွေဒါတွေကိုသိချနားတဲ့ဇွာနဲ့လိုက်နာကြမယ်ဆိုရင်ဒါတွေဝင်နာဆရာဘလို့ဖြစ်ဖြစ်နေသွားမှာနောက်နံပါတ်1ကတော့ကျွန်တော်စားသုံးသူပြည်သူများအသိပညာလူသေးတာရေကျွန်တော်လူမျိုးရဲ့အလွယ်ကျိုက်တဲ့အဖြစ်ရေပေါ့ဗျာဒါလေးပြင်ရမယ်ဆရာ
ဆရာပြောတဲ့ဒီစားသုံးသူအသိပညာပေးရေးကတော်တော်အရေးကြီးမှထင်တယ်ဆရာဘာဖြစ်လို့လဲဆိုတော့သူတို့ဝယ်ယူတဲ့အစားအသောက်တွေစေဝါးတွေဟာကောင်းဤဆိုဤပေါ့နော်ဒီဟာနဲ့ပတ်သက်ပြီးတော့ဒီစားသုံးသူတွေကတည်နေကြရဲဆိုရင်တော့ပိုကောင်းတာပေါ့ဆရာ။အဲ့ဒီအတွက်ရောဆရာတို့ FDA အနေနဲ့လူထုပညာပေးရေးလုပ်ငန်းတွေဘာတွေများလှုပ်ဆောင်နေပါလဲခင်ဗျာ
။ကျွန်တော်အသိပညာပေးတော့အခုရွာထိအောင်ကျွန်တော်သွားမယ်ဆရာ။ကြေးရွာထိအောင်ဆင်းမယ်။အသိပညာပေးပြီးသူတို့ကာကွယ်ရမှာပေါ့ဗျာ။မြို့တွေပေါ်မှာတော့ကျွန်တော်လုပ်တယ်ဗျာ။တောက်လျှောက်ပညာပေးရတယ်လုပ်တယ်၊ပြပွဲကြီးတွေလုပ်တယ်၊ရှိုးတွေလုပ်တယ်၊အမှုပညာသမားတွေနဲ့ကျွန်တော်ဘောင်းဆောင်လုပ်တယ်ဆရာ။ဒါပေမဲ့လို့ရွာလူတွေကြတော့သူတို့ unprotected ဗျာ။သူတို့အကာအကွယ်မဲ့နေတယ်တောင်းကျွန်တော်ရွာထူအောင်ဆင်းပြီးတော့ပညာပေးမယ်ဗျအဲ့ဒါကလိုအပ်ချက်နောက်တစ်ခုပေါ့ဗျနောက်တစ်ခုကတော့ကျွန်တော်တို့ဒီကြရဲ့ဥပဒေလုံထုံလုံလေးလေးတွေပြန်ပြင်ရမယ်ဗ
ျဟုတ်ကဲ့
အဲ့အတွက်ကျွန်တော်ဥပဒေအစ်စ်ရေးဆွဲနေပါတယ်ဥပဒေအစ်စ်၄ခုတောင်ကျွန်တော်ဆွဲနေပါတယ်ဆရာပြီးတော့မယ
်အော်ဟုတ်ကဲ့
ဥပဒေအစ်စ်၄ခုကအစားအသောက်ဥပဒေအဲ့ဒါကအရေးကြီးဆုံးပေါ့နံပါတ်၁ပေါ့ဆရာ နောက်တစ်ခုက cosmetic law ပေါ့အလှကဥပဒေနောက်နံပါတ်3ကကျွန်တော်တို့ medical device law ပေါ့စီးပစ္စည်းဥပဒေ medical device law နောက်တစ်ခုကတော့ကျွန်တော်တို့ analytical laboratory law ပေါ့ဗျာ quality control lab law ခေါ်ပါတယ်အဲ့ဒီ law လေးခုအစ်စ်ကျွန်တော်ဆွဲနေရပြပြီးတော့မယ
်ဟုတ်ကဲ့ပြီးရင်တော့ဒါထုံးစံတိုင်း
လွတ်တော့ဆိုရင်ကျွန်အားကျလွတ်တော်တင်ပြီကျွန်းဆိုရင်ကျွန်တော်အားလုံးလွတ်တော်တင်ပြီကြာ
ဟုတ်ကဲ့
အဲ့ဒါတွေပေါ်လာရင်အဲ့ဒါတွေကအများကြီးကျွန်တော်တို့ backup ပေးနိုင်မယ
်ဆရာပြောတဲ့လုပ်ငန်းတွေလုပ်ဖို့အတွက် FDA မှာလွန်လောက်တဲ့ဝန်ထမ်းအရေးအတွက်ကြောရှိရလားခင်ဗျာ
ကျွန်တော်2015တော့ကျွန်တော် DG ဖြစ်ကစား414ယောက်ပဲရှိတယ်ဆရာရဲ့စဉ်းစားကြည့်ပေါ့414ဆိုတာတိုင်းပြည်လုံးဘယ်လိုလုပ်ကာပါလုပ်မလဲကြာအဲ့ဒါကျွန်တော်တိုးချစ်ခန့်တော့အခု1019ယောက်ဖြစ်လာပြီဆရာ။ဒါမလို့လေအဲ1019ယောက်ကတီချာသုံးလို့ရတာမဟုတ်သေးဘူးဆရာ။ကျွန်တော်ဆရာပညာရဆိုင်ရာဆိုတော့လေ့ကျင့်ရအောင်မယ်။ရေတူရေရှည်ပေါ့ဆရာအဲ့လိုကောင်းမယ်ဆရာ
။အဲ့တော့ကျွန်တော်တို့သိရသလောက်ဆိုရင်တော့ဒါ FDA အနေနဲ့ကတော့ဒီအစာအသောက်တွေကိုရှောင်တခင်စစ်ဆေးတာတို့ဒီဓာတ်ခွဲဆန်းတတ်တာတို့ကတော့ဒါတက်နိုင်သလောက်ရှိတဲ့လူအင်အားနဲ့ရှိတဲ့ equipment နဲ့လှုပ်ဆောင်နေကြတယ်ပေါ့ဆရာ။အဲ့လိုရေဘူးကနားလည်လို့ရတာပေါ့နော်။
မှန်တယ်မှန်တယ်ဆရာကျွန်တော်မနာရလုပ်နေတယ်
စက်တိုက်ပဲအဲ့တော့ကဆရာကြီးဆရာပြောသွားတဲ့အထက်မှာလည်းပါပါတယ်ဒီဟိုစီးပွားရေးလုပ်ငန်းရှင်တွေဘက်ကဟိုသူတို့ဒီနည်းနည်းပြန်တင်ပြခဲ့တဲ့ဟာကုမ္ပဏီနှစ်ခုလောက်ကနေတင်ပြတာတွေရှိတယ်ပြောတယ်နောက်ကျွန်တော်ထင်တယ်ဒီနေစာကုံတွေရဆရာပြောသလိုအင်မတန်အရေးကြီးတဲ့ကိစ္စဖြစ်နေတယ်သူတို့ကအများရရင်ပြီးရောလူတို့ရဲ့ကျမကြီးနဲ့လူတွေရဲ့ကျမကြီးနဲ့ကိုက်ညီတယ်မညီတယ်ဆိုတာသူတို့တော့ပြဿနာမဟုတ်ဘူးဓာတုစေးပါပါမပါပါသူတို့တက်ပြတနာမှုသူတို့အများရရင်ပြီးတော့တင်နေကြတော့အခုပြည်တွင်းမှာဆရာတို့လုံနေတဲ့ဟာအတိုင်းတာနဲ့ဟိုတန်းနိုင်တဲ့လူဝင်အားလေးနဲ့လုံနေတာတွေဟာဆရာဒီတုံ့ပြန်မှုအရာဆိုရင်ရောဆရာဟိုအားရကျေနပ်မှုရှိသလား
ကျွန်တော်ပေါ့ဆရာကြီးကျွန်တော်ကတော့အလုံးစုံကောင်းကျင်တဲ့လူဆိုတော့ဟိုတစ်တဲ့ကျွန်တော်ကပို့ပြီးတော့ကျွန်တော်လုံချင်တာပေါ့ဟိုတစ်တဲ့ပို့ပြီးတော့လုံနိုင်ရင်ပို့ကောင်းမှာပေါ့ဒါပေမဲ့ကျွန်တော်လူတွေကလည်းကျွန်တော်ကလက်ကုံတင်ထားတော့ရင်ချက်ချင်းကြီးကျွန်တော်ဆန္ဒတိုင်းချက်ချင်းကြီးလုပ်ဖို့ကျွန်တော်ရဲ့နောက်လိုက်ဒီမှာအခက်အခဲရှိနေမယ်တိုးတော်လည်းပဲကျွန်တော်မှအဖွဲ့အစည်းတွေရှိတယ်ဆရာကျွန်တော်ပေါ့လုံတဲ့အဖွဲ့တွေရှိတယ်စီပင်တို့နောက်တစ်ခါကျွန်တော်ရဲတပ်ဖွဲ့တို့စားသုံးသူရေးရာတို့အဲနောက်တစ်ခါကျွန်တော်ကလည်းပြောတဲ့ထွေအုပ်တို့ကတ်စတမ်တို့ဒေအားတွေပါကျွန်တော်ကယူပြီးတော့တက်နေပါတယ်ဆရာအဲ့တော့လောလောဆယ်တော့ကျွန်တော်တို့ငကုံနဲ့စာရင်တော့ကျွန်တော်အမြင်တော့ဆရာတတိချမီယာဝေယနဲ့ဆရာတဲ့ကိစ္စတို့ကနေ့ကပြောတဲ့ရေရေရောင်းဝယ်ဖောက်ကားတဲ့ကိစ္စတို့ဒါတွေကတော့တော်တော်ကိုတုံ့ပြီးတော့တန့်သွားပြီကြာတော်တော်ကိုနဲ့သွားပြီနောက်လူတွေရဲ့စိတ်ထဲမှာလည်းပဲအန္တရာယ်ကင်းစွာစားသုံးရမယ်ဆိုတော့လေတော်တော်များများတိလာကြတယ်ဆရာရယ် FDA approve FDA ထောက်ခံချက် FDA ထောက်ခံချက်ရှိလားအဲဒါမျိုးလေးတွေကတော်တော်တိသွားပြီကြာကြောင်းတရားကျွန်တော်အစံပြကျွန်တော်ထားပါလေအဲ့တော့ US FDA ပေါ့ကျွန်တော် FDA ကိုကျွန်တော်အဲ့ဒီပုံစံဖြစ်အောင်ပြဆောင်မယ်လို့ကျွန်တော်စွန့်ပြစ်ထားပါတယ်ကြာ
မြန်မာနိုင်ငံမှာအစားအသောက်တွေအခုလိုဖြစ်နေတာတွေနေစားကနေပြီးတော့စီဟိုပါအတားအဆီးမရှိဟိုလူတူရဲ့ကျမကြီးနဲ့မကိုက်ညီတဲ့ပစ္စည်းတွေဝင်နေတာတွေအထူးသဖြင့်စီတို့ဘာတို့သူတို့ပြောနေကြတာအခုအဲ့ဒါတွေကတော်တော်လေးအန္တရာယ်ရှိတယ်ရေရှည်မှာကိုအန္တရာယ်ရုတ်တရက်ဘာမှဖျားရနာတာမဖြစ်ပေမဲ့ရေရှည်မှာခန္ဓာကိုယ်ထဲမှာဒီဟိုပါအတွင်းမှရဒီဂလီစာတွေထိကြိုက်တာတွေဖြစ်လာမယ်ဆိုပြီးတော့အဲ့လိုမျိုးပြောကြတော့ကျွန်တော်ကတော်တော်စိုးရိမ်နေမြန်မာလူထုအတွက်က
ကျွန်တော်လည်းအဲ့လိုအားပြီးတော့ကျွန်တော်တို့လည်းအားရှိပါတယ်ဆရာရေလူတွေမဟုတ်ရင်ကျွန်တော်အန်ဒီရပတ်လည်လေဟာဟိုကပတ်တိုင်းဒီကပတ်တိုင်းဟိုကချင်းချောဒီကချင်းချောနဲ့ကျွန်တော်တို့ဒီမှာစိတ်ပြတ်တွေလည်းလိုသေးတယ်ဆရာ
အသိပညာကတော်တော်အရေးကြီးတာဟုတ်ဆရာရေ
မှန်ပါတယ်ခင်ဗျာမှန်ပါတယ်အဲ့တော့ရေတူရေချီသွားနေပါတယ်ဆရာကျွန်တော်တစ်နှစ်တစ်နှစ်တိတာတဲ့ improvement တိတာတဲ့ achievement ရအောင်ကျွန်တော်ဆောင်ရွက်နေပါတယ်ဆရာတို့လည်းလိုအပ်တဲ့အကြံဉာဏ်များလိုအပ်သောဝေဖန်မှုများမထောက်မညာဆောင်ရွက်ပြပါဆရာ welcome ပါဆရာ
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းနေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးတာကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့တနင်္လာနေ့ညချမ်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုစတိုက်အပတ်စဉ်ခဏတွေကိုဆက်ပြီးထုတ်လွှင့်ပေးကြပါတယ်မဆုမြတ်မော်အစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်TV စီစဉ်နေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့နောက်ဆိုရင်တို့ရဲ့အစီအစဉ်တွေကိုအင်တာနက်ကြားခံကနေတစင်အွန်လိုင်းနေပေါ်ကနေထုတ်လွှင့်လာကြလိမ့်မယ်လို့ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံပါဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကိုအွန်လိုင်းပေါ်ကနေတစင်ကြည့်နိုင်အောင်ဝန်ဆောင်မှုပေးနေတဲ့ Netflix ရဲ့ CEO ကို AP သတင်းဌာနကတည်သက်တွေ့ဆုံမေးမြန်းစင်မှာသူကအခုလိုပြောခဲ့တာပါmobile လောက်ကင်ဖုန်းတွေနဲ့ TV လုပ်ငန်းတွေရဲ့အနာဂတ်တွေနဲ့ပတ်သက်လို့ဘာတွေအပြည့်အစုံပြောထားသလဲဆိုတာကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးပါလိမ့်မယ်ရှင
်အေယာမဖန်သားပြင် TV ကြီးတွေမျိုးစုံထွေးနေကြပြီပဲလေနောက်ဆိုလို့ရှိရင်လူတွေကရုပ်ရှင်တွေ TV ဇာလံတွဲတွေကိုလက်ကင်ဖုန်းတွေဘောကနေပဲအကြည့်များလာကြလိမ့်မယ်တဲ့ကိုသားညုံဦးရေ
ဒါဆိုရင်တော့ကျွန်တော်ခင်မိသွားပြီပေါ့မဆုမြတ်မောအခုဆိုရင်ကျွန်တော်ကရုပ်ရှင်တွေကိုလက်ကင်ဖုန်းဘောကနေပြီးတော့ကြည့်နေတာဗ
ျစပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်ဆင်လုပ်တဲ့ကမ္ဘာမိုဘိုင်းဆက်သွယ်ရေးဆိုင်ရာအကြီးဆုံးညီလာခံကြီးသိတယ်မလားအဲ့ဒီ MWC ညီလာခံမှာအဓိကမိန့်ခွန်းပြောသွားခဲ့တဲ့သူတွေထဲမှာ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings လည်းပါတယ်လေသူ့ကို AP သတင်းဌာနကတီးသန့်တွေးဆပြီးတော့မှဒီအနာဂတ်မိုဘိုင်းဆက်သွယ်ရေးနဲ့ TV ရုပ်သံလွှင့်လုပ်ငန်းတွေအကြောင်းကိုမေးတယ်အဲ့ဒီမေးမြန်းခန်းမှာ Reed Hastings ကပြောထားတာကနောက်ဆိုလို့ရှိရင်ဒီလူတွေဟာကိုယ့်ရဲ့လက်ကင်ဖုန်းတွေကိုကိုယ်ပိုင် TV တွေလိုမျိုးအသုံးများလာကြလိမ့်မယ်တဲ့
You know mobile phones are just getting better and better and first they were just for communication
mobile လက်ကင်ဖုန်းတွေကပူပူပြီးတော့ကောင်းလာကြပါတယ်အစကဆက်သွယ်မှုအတွက်ပဲသုံးခဲ့ကြပေမဲ့နောက်တော့ app တွေသုံးလို့ရတဲ့ဖုန်းတွေဖြစ်လာပါတယ်အခုဆိုရင် TV ကြည့်ဖို့အတွက်ပါဖြစ်လာပါပြီကိုယ့်ရဲ့ဖုန်းပေါ်ကနေရုပ်ရှင်တွေ TV ဇာလံတွေတွေကြည့်လာနိုင်ပြီဆိုတော့ထူးထူးခြားခြားအတွေ့အကြုံတွေရလာကြပါတယ်ဖုန်းတွေရဲ့ဖန်သားပြင်တွေကလည်းရုပ်ပုံရည်သွေးကောင်းတဲ့ကောင်းအောင်လုပ်လာကြပါတယ် data သုံးစည်းတွေကျလာတယ်ဆိုတော့ပိုပြီးကောင်းလာဖို့ပဲရှိပါတယ်
မိုဘိုင်းဖုန်းတွေကကိုယ်တွားလီရအိတ်ဆောင်တည်သွားနိုင်တဲ့ဆက်တွေဆိုတော့ကိုယ်စိတ်ကူးပေါက်လာလို့ကြည့်ကျင်တယ်ဆိုလို့ရှိရင်ကောက်ကြည့်လိုက်ဖို့ကလွယ်တယ်ဗျ။
အဲဒါကြောင့်နောက်ဆိုရင် TV ရုပ်သံလွှင့်လုပ်ငန်းကြီးတွေကပါသူတို့အစီအစဉ်ထုတ်လွှင့်မှုတွေကိုအင်တာနက်ပေါ်ကနေထုတ်လွှင့်တဲ့ပုံစံမျိုးပြောင်းလာကြလိမ့်မယ်လို့ Netflix ရဲ့ CEO ကပြောတယ်ရှင့်
Well, I think broadcast television is really going to move to the internet.
ရုပ်သံလွှင့်လုပ်ငန်းကြီးတွေကအင်တာနက်ပေါ်ကနေတဆင့်ထုတ်လွှင့်တဲ့ဘက်ကိုပြောင်းသွားကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။လက်ရှိ TV ရုပ်သံလွှင့်နေကြတဲ့လုပ်ငန်းကြီးတွေက Netflix တို့ YouTube တို့လိုပဲသူတို့ရဲ့ဗီဒီယိုတွေကို online ပေါ်ကနေပါကြည့်နိုင်အောင်လုပ်လာကြပါလိမ့်မယ်
။အခုကတည်းကလည်းရုပ်သံလွှင့်လုပ်ငန်းအတော်များများကသူတို့ရဲ့အစီအစဉ်တွေကို online platform တွေမျိုးစုံမှာပြန်ပြီးတော့မျှနေကြတာပါ။ဒါပေမဲ့နောက်ဆုံးရှင် TV အစီအစဉ်တွေကို၄လိုင်းကတဆင့်ထုတ်လွှင့်ပြသတာမျိုးတွေမဟုတ်တော့ဘဲနဲ့ internet online ပေါ်ကနေထုတ်လွှင့်ဖို့လုပ်လာကြမယ်လို့သူကတော့တွက်ထားပုံရတယ်ဗျ။
American ကဒီ internet နဲ့ cable TV ဝန်ဆောင်မှုပေးတဲ့လုပ်ငန်းတော်တော်များများကိုပဲကြည့်လေကိုသားညုံရဲ့သူတို့နဲ့ချိတ်ဆက်ထားတဲ့လက်ကင်ဖုန်းတို့ smart TV တို့ tablet computer တွေပေါ်ကနေပြီးတော့ရုပ်သံလွှင့်လုပ်ငန်းကြီးတွေပြတဲ့အစီအစဉ်တွေကိုဓာတ်ရိုက်ကြည့်နိုင်ဖို့သူတို့ကိုယ်ပိုင် app တွေဖန်တီးလှုပ်ထားပေးတယ်လေကျွန်တော်ဆိုလဲတစ်ခါတစ်ခါသတင်းကြည့်ဖို့လောက်နေတော့ TV ရှေ့ကိုသွားမနေတော့ဘူးကိုယ်နားမှာရှိတဲ့ computer ပေါ်ကနေပြီးတော့ပဲဒီဓာတ်ရိုက်လွှင့်တဲ့သတင်းကိုကြည့်လိုက်တာပဲပြောရမယ်ဆိုရင်တော့အဲ့လိုကြည့်နိုင်ဖို့ cable TV ဝန်ဆောင်မှုလုပ်ငန်းတွေကတဆင့်ခံလှုပ်ပေးထားတာပေါ့ရုပ်သံလွှင့်လုပ်ငန်းကြီးတွေကလှုပ်ပေးထားတာတော့မဟုတ်သေးဘူး
နောက်တစ်ခုကအင်တာနက်ကနေကြည့်ရင်လိုင်းတွေရောကိုယ်သုံးတဲ့ဖုန်းတို့ကွန်ပျူတာတို့ရဲ့ရေသွေးကြောင့်မှရုပ်ပုံတွေရေသွေးကတအားကွာတယ်မဟုတ်လားမဆီမောင်က
You'll see old shows and if you think about sports you'll be able to watch football in 4K and have an incredible picture quality on the internet
ဇလန်းနဲ့အဟောင်းတွေကြည့်နိုင်မယ်အားကစားအစီအစဉ်တွေဆိုရင်လည်းအင်မတန်ကြည်လင်ပြတ်သားတဲ့ 4K ရေသွေးနဲ့ကိုအင်တာနက်ပေါ်ကနေကြည့်လို့ရနိုင်ပါမယ်လက်ရှိရုပ်သံလွှင့်လုပ်ငန်းတွေက 4K ရေသွေးမျိုးနဲ့ထုတ်လွှင့်နိုင်ဖို့ကြိုးစားနေကြတော့မှ Netflix ကတော့အားကစားအစီအစဉ်တွေကိုမပြပါဘူးဒါပေမဲ့တခြားကုမ္ပဏီတွေကလုပ်လာကြပါလိမ့်မယ်သိပ်ကောင်းတဲ့ရုပ်သံရေသွေးနဲ့ပြနိုင်တာအပါအဝင်အင်တာနက်ပေါ်မှာလုပ်နိုင်တာတွေအများကြီးရှိပါတယ်
ရုပ်ရှင်ကားတွေကအစား mobile လက်ကင်ဖုန်းတွေပေါ်ကနေပြီးတော့ကြီးလာနေကြတာနဲ့ပတ်သက်လို့လဲ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings က AP သတင်းဌာနနဲ့သီးသန့်မေးမြန်းကမှအခုလိုပြောပါတယ
် You know what I find is people will watch movies on a mobile screen because they can be broken up they can watch some of it on the way to work, another part on the way home.
ကျွန်တော်ဘာတော့တွေ့တယ်လဲဆိုတော့ရုပ်ရှင်ကားတွေကိုလူတွေက mobile လက်ကင်ဖုန်းပေါ်ကနေကြည့်လာကြမှာပဲ။ဘာလို့လဲဆိုတော့အပိုင်းခွဲကြည့်နိုင်ကြတာကိုအလုပ်အသွားလမ်းမှာကြည့်လို့ရတဲ့လောက်ကြည့်တယ်။အလုပ်ပြန်မှာ channel ကိုဆက်ကြည့်လို့ရတယ်လေ။ကျွန်တော်တို့ရဲ့ Netflix ပရိသတ်တွေကတော့ခက်တူတူ video တွေကြည့်ကြင်ကြပုံသိပ်မတွေ့ရပါဘူး။ YouTube ကတော့ခက်တူတူသိပ်ကောင်းတဲ့ video တွေကြည့်နိုင်အောင်လုပ်ထားပါတယ်။ video ခက်တူတူကြည့်ကြင်သူတွေအတွက်အဆင်ပြေတာပေါ့ဗျာ။ကျွန်တော်တို့ကတော့အချိန်ကြာကြာကြည့်ရတဲ့ရုပ်ရှင်ကားတို့ဇလန်းတွဲတို့ကြည့်ကြင်ကြတဲ့သူမျိုးတွေပိုဖြစ်ပါလိမ့်မယ်
။ Netflix ကဒီမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကို online ပေါ်ကနေပြီးတော့တဆင့်ကြည့်နိုင်အောင်လို့ဝန်ဆောင်မှုပေးနေတာပါ။ Netflix ကိုလာစင်ကြီးပေးပြီးတော့မှကြည့်နေကြသူစုစုပေါင်းကတစ်ကဘာလုံးမှာ93တန်းကျော်ရှိပါတယ်။
internet ပေါ်ကနေပြီးတော့ရုပ်သံအစီအစဉ်တွေထုတ်လွှင့်ပြသတဲ့လုပ်ငန်းတွေထဲမှာရှေ့ပြေးနေတဲ့ထိတ်တန်း online ရုပ်သံတွေလုပ်ငန်းကြီးလို့လဲ Netflix ကိုပြောလို့ရတယ်ဗျ။
သူတို့အနေနဲ့ဒီတကဘာလုံးမှာအစီအစဉ်တွေကိုထုတ်လွှင့်ပြသွားနိုင်ဖို့လည်းရည်ရွယ်ချက်ရှိတယ်ဆိုတာကို CEO Reed Hastings ကဒီ AP သတင်းဌာနနဲ့တီးသန့်မေးမြန်းခန်းမှာအခုလိုပြောသွားသေးတယ်ကိုသားညုံရဲ့
Well, hopefully we're producing all over the world. We've got our first Spanish television show ever that we're producing, Cable Girls.
တကဘာလုံးမှာကျွန်တော်တို့ထုတ်လုပ်နိုင်ဖို့မျှော်လင့်ထားပါတယ်။ကျွန်တော်တို့ရိုက်ကူးထုတ်လုပ်ထားတဲ့ထဲကရုပ်သံလွှင့်ဌာနကနေပထမဆုံးပြနိုင်တဲ့အစီအစဉ်ကစပိန်ဘာသာပြောရုပ်သံအစီအစဉ်မှာ Cable Girls ဆိုတဲ့အစီအစဉ်ကိုအခုຫນွေရာသီမှာစပြပါမယ်။ပြင်သစ်ဂျာမနီနဲ့ဗြိတိန်မှာလည်းကျွန်တော်တို့အစီအစဉ်တွေထုတ်လုပ်နေပါတယ်။ဒီထက်ပိုပြီးတော့လည်းလုပ်သွားခြင်းမှာတယ်။တူရကီမှာလည်းလုပ်နေပါပြီ။အိန္ဒိယမှာလည်း Scare Games ဆိုတဲ့အစီအစဉ်ရှိပါတယ်။ကွန်ပျူတာနဲ့ဖန်တီးတဲ့ဂျပန်ကာတွန်းကားတွေကိုလည်းလုပ်နေပါတယ်။ကမ္ဘာပေါ်ကအကောင်းဆုံးဇာတ်လမ်းတွေကိုအားလုံးကြည့်နိုင်သိနိုင်အောင်ကြိုးစားနေတဲ့ Netflix လို့ကျွန်တော်တို့ကိုမြင်စေချင်ပါတယ
်။ဆီးရီးယားမှာစစ်ဘေးဒုက္ခရောက်နေသူတွေကိုကူညီကယ်ဆယ်ပေးနေတဲ့ White Helmet ဆိုတဲ့ပရဟိတလုပ်နေသူတွေအကြောင်း Netflix ကရိုက်ကူးထားတဲ့ White Helmet ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကလောလောလတ်လတ်ပဲအော်စကာဆုပေးပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုကိုရသွားသေးတယ်မဟုတ်လားမဆွေမမွေ
။ဟုတ်တယ်ကိုသားညုံရဲ့အဲ့ဒါကိုကြည့်လို့ရှိရင် online ပေါ်ကပရိသတ်တွေအတွက်ကိုရည်ရွယ်ရိုက်ကူးပြသတဲ့ရုပ်ရှင်တွေဇာတ်လမ်းတွေက short တွက်လို့မရတော့ဘူးဆိုတာကိုပြသနေပါတယ်။အဲ့ဒီပရိသတ်အများစုကလည်းသူတို့ရဲ့ mobile လက်ကင်ဖုန်းတွေ tablet computer တွေပေါ်ကနေပဲကြည့်နေကြတာမို့ TV အစီအစဉ်တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့လည်းနောက်ဆုံးလို့ရှိရင်ဒီ online ပေါ်မှာပါထုတ်လွှင့်နိုင်ဖို့လှုပ်လာကြလိမ့်မယ်လို့ Netflix CEO ကကြိုတင်ပြီးခန့်မှန်းပြောကြားခဲ့တာဖြစ်ပါတယ်ရှင်။
ကိုသားညုံနဲ့အတူမဆုမြတ်မောအစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။သူယုံကြည်ရအစီအစဉ်ကိုမတင်ဆက်ပေးခြင်းမှာတော့အရင်ဆုံးတက်တက်ရောက်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။မရေးသနာကျော်ကအစီအစဉ်ထားတာကိုနားဆင်ကြရအောင်ပါရှင်။
ပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့သမ္မတ Donald Trump နဲ့ rapper Snoop Dogg တို့ကြားမှာဗားရီများပြဿနာတက်နေကြတာပါလေပြီးတော့ကမ္ဘာနိုင်ငံရေးကိုစိုးရိမ်ပါတယ်ဆိုရယ် Angelina Jolie ဒီလိုကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးသွားပါမယ် Everyone can rock out like a superstar American သမ္မတ Donald Trump ဟာဗုဒ္ဓဘူးနေ့မတ်လ15ရက်နေ့ကတော့နာမည်ကျော် rap အဆိုတော်တစ်ယောက်ကို Twitter ပေါ်ကနေတိုက်ခိုက်လိုက်ပါတယ် rapper Snoop Dogg ကသမ္မတ Donald Trump ကိုစက္ကလူပြက် clown လို့ဖြစ်အောင်လှုပ်ထားပြီးတော့အဲ့ဒီသူကိုတနက်နေ့ပြစ်တဲ့ပုံမျိုးသူ့ရဲ့သချင်းဗီဒီယိုတွေမှာထည့်ရိုက်ထားတာပါဒါကိုသမ္မတ Trump ကမအောင်မြင်တဲ့ Snoop Dogg ကသမ္မတ Obama ကိုသာတနက်နေ့ချိန်ဖြစ်မယ်ဆိုရင်လူတွေဘလောက်တောင်ပြောလိုက်ကြမလဲထောင်ထောင်ချခံရအောင်မယ်လို့ Mr. Trump ကသူ့ရဲ့တွေ့တဲ့လူမှုကွန်ရက်စာမျက်နှာမှာရေးထားပါတယ်။ Snoop Dogg ရဲ့ Lavender ဆိုတဲ့တယောတဲ့သချင်းကလူဝင်မှုကြီးကြပ်ရေးရဲကလက်နက်မဲ့လူမဲတွေကိုပစ်ခတ်တာဒီလိုကိစ္စရပ်တွေကိုထည့်ဆို့ထားပြီးတော့ Ronald Trump လို့ခေါ်တဲ့လူတစ်ယောက်ကို Clown လို့မျိုးဝတ်ဆင်ပေးထားတာပါ။အဲ့ဒီသချင်းဗီဒီယိုရဲ့အဆုံးနောက်မှာတော့ Snoop Dogg ကတနက်အတူကို Mr. Trump နဲ့တူတဲ့ Clown ရဲ့ခေါင်းကိုချိန်ပြီးတော့အဲ့ဒီတနက်ပစ်လိုက်တော့တနက်ထဲကနေ Bang ဆိုပြီးတော့တနက်ပစ်တဲ့အတန်စလုံးနဲ့ရေးထားတဲ့အလံတစ်ခုထွက်လာပါတယ် Snoop Dogg ကသူသမ္မတ Trump ကိုစက္ကထဲကလူပြက် clown လိုပဲမြင်တဲ့အကြောင်း billboard ကိုပြောထားပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့မလ12ရက်နေ့ကထွက်သွားတဲ့သူ့ရဲ့သချင်းဗီဒီယိုဟာရဲတွေနဲ့အကြမ်းဖက်မှုတွေလူမဲတွေအနှိမ်ခံရတာတွေမွတ်စလင်နိုင်ငံကသူတွေယာယီပြည်ဝင်ခွင့်ပိတ်ထားတယ်ဆိုတဲ့ Mr. Trump ရဲ့တားမြစ်ချက်တွေအကြောင်းထောက်ပြဖို့တမင်ဆက်ဆိုတာဖြစ်ပါတယ်လူတွေကတချင်းရရင်ပြောစရာကောင်းတဲ့အကြောင်းတွေပါတီတွေအကြောင်းပဲရေးကြတယ်။တကယ်လောကရဲ့ပြဿနာတွေအကြောင်းထည့်ပြီးတော့မရေးကြဘူး။ Clown ကသမရဖြစ်နေတာမျိုးကိုဘယ်သူမှမရေးဘူးလို့ Snoop Dogg ကပြောသွားပါတယ်ရှင်။
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး UNHCR ရဲ့အထူးကိုယ်စားလှယ်ဖြစ်သူအန်ဂျယ်လီနာဂျိုလီမလ15ရက်နေ့လူမှုနေ့မှာကုလသမဂ္ဂမှာစကားပြောတော့ကမ္ဘာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့သူစိုးရိမ်နေရတယ်ကိုပြောသွားခဲ့ပါတယ
် As a citizen I find myself looking out on a global environment that seems more troubling and uncertain than any time in my lifetime and I imagine many of you feel the same
ကမ္ဘာအနေအထားကိုကြည့်ပြီးတော့ကျွန်မတစ်သက်လုံးအရင်ကမကြုံဘူးတဲ့အနေအထားကိုတွေ့ရပြီးတော့ပို့ပြီးတော့စိတ်ပူစရာတွေဖြစ်နေပြဿနာတွေတက်နေမရေရာမှုတွေကိုမြင်နေရပါတယ်ပဋိပက္ခတွေမလုံခြုံမှုတွေကကျွန်မတို့အားလုံးကိုမှင့်တက်စေပြီးတော့ကျွန်မတို့အားလုံးရဲ့လောကန်နှံစွမ်းကိုကျော်လွန်နေတာပါဖြစ်လက်စပဋိပက္ခတွေကနေပြီးတော့စစ်ပွဲတွေကလည်းထပ်ဖြစ်နေဒုက္ခတွေဥယေကလည်းမကြုံစဘူးများလာတာပါနိုင်ငံတွေမှာအမျိုးသားရေးစိတ်တွေမြင့်တက်လာကြတယ်ဒါကိုပဲတရေကောင်းဆန်ဆန်ကမွန်တက်ကြတယ်တဦးနဲ့တဦးစားမှာအကြောက်တရားတွေအမုန်းပွားမှုတွေဖြစ်အောင်လုပ်ထားတဲ့မူဝါဒတွေပြန်ပြီးတော့ထွက်ပေါ်လာတယ်နိုင်ငံတကာအဖွဲ့အစည်းတွေသဘောတူညီမှုတွေကိုပယ်ချတဲ့အတွက်လူမှုသဘောကျရွေးချယ်တင်မြှောက်တဲ့နိုင်ငံရေးသမားတွေကိုတွေ့လာရပါတယ်လို့အန်ဂျလီနာဂျိုလီကပြောသွားပါတယ်သူကပယ်လစ်တီနာရှင်ချဲအဆမ်ဘလီခန်းမမှာဆာဂျီယိုဗီရဲရာဒီမဲလိုဖောင်ဒေးရှင်းရဲ့နှစ်ပတ်လည်ညီလာခံမှာပြောသွားတာပါအဲ့မှာကျင်းပတဲ့အောက်မေ့လွမ်းဆွချင်းဟော့ပြောဘွဲကကွယ်လွန်သွားပြီဖြစ်တဲ့ကုလသမဂ္ဂဘရာဇီးလ်တန်တမန်ဆာဂျီယိုဗီရဲရာဒီမဲလိုရဲ့မွေးနေ့မတ်လ15ရက်နေ့မှာကျင်းပတာပါသူရဲ့အတွေ့အခေါ်ယူဆတွေနဲ့သူရဲ့စွမ်းဆောင်ခဲ့တာတွေကိုချီးကျူးဂုဏ်ပြုတဲ့အနေနဲ့ကျင်းပတာဖြစ်ပါတယ်ပစ္စတီမဲလုတ်က2003ခုနှစ်ကအီရတ်နိုင်ငံကကနယ်ဟိုတယ်ဘုံခွဲတိုက်ခိုက်မှုမှာတေဆုံးသွားတာဖြစ်ပါတယ်။ဒီဟော့ပြောဝဲအခမ်းအနားကလူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေမျက်မှောက်ရေးရာကိစ္စရပ်တွေကိုပြောဆိုဆွေးနွေးကြတာဖြစ်ပြီးတော့အရင်ကလာရောက်ပြီးဟော့ပြောခဲ့ကြတဲ့သူတွေထဲမှာတော့ဥရောပကော်မရှင်ဥက္ကဋ္ဌအဟိုဇေးမန်နျူအဘရိုဆိုနဲ့ကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်တို့လည်းပါဝင်ပူပါတယ်။အဲ့ဒီအခမ်းအနားမှာတော့အန်ဂျလီနာဂျိုလီရဲ့ဟော့ပြောမှုတွေပြီးသွားတော့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီနဲ့ဆွေးနွေးပွဲကိုကျင်းပခဲ့ပြီးတော့မစ္စတာဒီမဲလစ်ကိုဂုဏ်ပြုတဲ့ဒေသရုပ်ဖော်အစီအစဉ်ကိုလည်းတင်ဆက်သွားပါရစေ။ဒီတက်ကြရောင်တဲ့တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh hey my own yeah Oh hey my own yeah Paint it on the side and bright red it's gonna stay bright This is a crazy fan မဲဤသနာကျော်အစီအစဉ်တင်ဆက်တဲ့တတ်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညအတွက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီရှင်။ဒီသတင်းပတ်အတွက်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုကဝါရှင်တန် DC မြို့ကဟိုတယ်နဲ့ဧည့်သည်ကြိုဆိုဝန်ဆောင်မှုလုပ်ငန်းဌာနတစ်ခုမှဝန်ထမ်းအဖြစ်အလုပ်လုပ်ကိုင်နေတဲ့ကိုအောင်အောင်လွင်ဦးရဲ့အမြင်ကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်။
ကျွန်တော်ယုံကြည်ရတာတော့မိမိဘဝတိုးတက်ပြောင်းလဲသွားဖို့ဆိုတာမိမိရဲ့မှန်ကန်ခိုင်မာတဲ့ဆုံးဖြတ်ချက်နဲ့မိမိကိုယ်တိုင်ကစတင်ပြီးစူးစမ်းပြောင်းလဲဖို့အရေးကြီးတယ်ဆိုတာဖြစ်ပါတယ်။မိမိဘဝမှာဒီနေ့တဲ့မနက်ဖြန်ပူပြီးတိုးတက်လာဖို့စူးစမ်းရမှာဖြစ်ပါတယ်။ကျွန်တော်ဘဝအကြောင်းအနေချင်းပြောရမယ်ဆိုရင်တက္ကသိုလ်ကကျောင်းပြီးကစားလောက်ကံမရှိဒီပါတွေကနိုင်ငံရေးချမှတ်နေကြတဲ့အချိန်ညီကမောင်နှမတွေထဲမှာလည်းငယ်ဆုံးဆိုတော့ကိုလိုတဲ့ပတ်သက်စင်တင်ရနေပြီးမြန်မာပြည်မှာကျွန်တော်တယောက်တည်းအဆဆအရာရာကိုလက်ကိုချီဖြစ်နေတော့အပေါင်းတွေမှအတော့စားလောင်းစားတကူမှမလွတ်ခဲ့ဘူး။လောင်းစားလုပ်ခဲ့တဲ့အချိန်မှာမမဲရဆိုလောင်းစရာမရှိတော့လို့26ပြီပါတဲ့ဆန်8ထန်းကြီးလောင်းခဲ့ပါလေ။ကျွန်တော်တန်ငယ်ချင်းပိပပပတယောက်ကနေဘူးကြဲကြဲမှာဆန်8ထန်းပြီးမိနစ်30လောက်တွားရတဲ့ခရီးကိုလုံးဝမကျက်ပဲဆိုင်အောင်မချပဲ non stop ထန်းနိုင်တယ်ပြောလို့ကျွန်တော်ကမဖြစ်နိုင်တဲ့ဘက်ကဆန်8ကြီးလောင်းတာရှုံတဲ့အပြင်ရက်ွက်ထဲမှာအုံအုံကျွတ်နေမယ်ကြီးခဲ့ပါလေလောက်ကိုင်းကမရှိဘေးဒီနိဘပစံထိုင်ထုံနဲ့ကောစတဲ့ဖြစ်နေမယ်ဇုံးနဲ့ချိုချခဲ့ပါလေကျွန်တော်တက်ဆိုတဲ့လူဆိုရက်ွက်ထဲမှာမရှိတလောက်ပဲလောင်းစားကြောင့်ပစံနေတတော်လေးဆုံးရှုံးတဲ့အချိန်မှာကျွန်တော်မိဘကလိုက်ယူနိုင်လို့မယူနိုင်ရဘွားပြက်နေတာရှားပါပြီအဲ့လိုအချိန်ကစပြီးကျွန်တော်ဘဝကိုပြုပြင်ပြောင်းလဲမှဖြစ်တော့မယ်ဆိုတဲ့စိတ်ထဲခိုင်ခိုင်မာမာနဲ့စပြီး
ကျိုးစားပြောင်းလဲခဲ့ပါတယ်။ကျွန်တော်မိဘတွေကလည်းအသက်ကြီးလာပြီးကျွန်တော်မိဘကျေးဇူးမဆက်နိုင်တော့ဒီလိုမနေသေးတော့ဘူးဆိုပြီးကျိုးစားပြောင်းလဲလာခဲ့တာ2012ကနေအခုဆိုရင်9နှစ်ကျော်ပါပြီ။စိတ်သက်ကန်ကန်မာမာနဲ့မိဘအထောက်ပံ့မပါပဲကိုချရောက်ကိုကိုရဲတည်နိုင်အောင်ကျိုးစားခဲ့ပါတယ်။စင်ကာပူမှာအလုံးလုံးရင်4နှစ်ကျော်မိမိကိုမိမိကျင်နဲ့နိုင်လောက်တဲ့ဘဝမှာတင်းတောင်းတင်းတဲ့နေနိုင်ခဲ့ပါတယ်။အခုဆိုရင်လည်းအမေရိကမှာကိုချရောက်ကိုကိုရဲတည်နိုင်ပြီးမီတက်ကလပ်လောက်မှာကျွန်တော်ဘဝတည်ရှိနေပါတယ်။ကျွန်တော်ကိုကျွန်တော်ရင်ယူကြည်ကြည်နဲ့ဆွဆွမြင့်မြင့်ပြောင်းလဲနိုင်ခဲ့တာဟာအပေဒီလူစုဘဝကနေကိုဘဝကိုရက်တည်နိုင်တဲ့အနေအထားကိုရောက်ရှိခဲ့တာတသက်ခံနေပါလေကျွန်တော်ညီငယ်ညီမငယ်တွေကိုအဓိကတိုက်တွန်းချင်တာကတော့ကျွန်တော်ဘဝကိုသင်္ကန်းစာယူပြီးနောက်ကျနေပြီဆိုတာမရှိဘဲနဲ့ယနေ့ကစပြီးမကောင်းတာမဟုတ်တာမမှန်တာတွေကိုမလုပ်ကြပဲစိတ်ဓာတ်တွေကောင်းအောင်ဘဝတွေတိုးတက်အောင်မိဘတွေအတွက်ဂုဏ်စရာတသမီဖြစ်အောင်မိမိကိုယ်ကိုမိမိပြုပြင်နေထိုင်ကြိုးစားကြပါလို့တိုက်တွန်းပေးရစီလူဆိုတာပြောင်းလဲခြင်းသိရှိဖို့တာအဓိကကြပါတယ်
အပတ်စဉ်ကင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညချမ်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနက်ဖြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့် VOA မြန်မာပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24/40/49/50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍ၊သုတဆုံးလေးအမေရိကန်တခွင်နဲ့မနက်ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တို့ကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားတို့ဝင်နှောက်ဖို့ကြိုးပမ်းခဲ့သလားဆိုတာနဲ့သမ္မတထရမ့်ရဲ့မဲဆွဲစည်းရုံးရဲ့အဖွဲ့တွေနဲ့ရုရှားတို့ပူးပေါင်းဆောင်ရွက်မှုရှိခဲ့နိုင်သလားဆိုတာစုံစမ်းစစ်ဆေးနေတယ်လို့ FBI အကြီးအကဲ James Comey ကပြောပါတယ် James Comey ဟာ NSA အမျိုးသားလုံခြုံရေးဌာနအကြီးအကဲဗိုလ်ချုပ်ကြီး Michael Rogers နဲ့အောက်လွှတ်တော်စုံစမ်းကိုရေးကော်မတီရှင်းမောင်းမှဒီကနေ့တနင်္လာနေ့မှာထွက်ဆိုနေကြတာပါသမ္မတထရမ့်ကတော့သူ့မဲဆွဲစည်းရုံးရဲ့အဖွဲ့တွေနဲ့ရုရှားတို့ချိတ်ဆက်လုပ်ကိုင်မှုရှိခဲ့တယ်ဆိုတော့ဘလို့ပြောဆိုချက်မစိုးရွေးကောက်ပွဲရှုံးသွားတဲ့ Democrat ရဲ့လှုပ်ကြံပြောဆိုမှုတသက်သာဖြစ်တယ်လို့လွှတ်တော်ကြားနာပွဲမကြိုင်ခင်နိုင်ပိုင်းအလို့မှာပြောဆိုထားပါတယ်အမေရိကန်တရားရုံးချုပ်မှာအချိန်အတော်ကြာလစ်လပ်နေတဲ့တရားသူကြီးတယောက်နေရာမှာအစားထိုးဖို့အတွက်သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့ Neil Gorsuch ကိုအတီးပြုဝေဖို့ဒီကနေ့အထက်လွှတ်တော်မှာပထမဆုံးအကြိမ်ကြားနာမှာပါ Mr. Gorsuch နဲ့အထက်လွှတ်တော်တရားရေးရာကော်မတီအဖွဲ့ဝင်တွေဟာဒီကနေ့ကြားနာပွဲအဖွင့်တင်ပြချက်တွေကိုဖတ်ကြားပြီးရင်တော့လာမယ့်နှစ်ရက်အတွင်းအပြန်အလှန်မေးမြန်းဖြေကြားတာတွေလုပ်သွားမှာပါကျားနာပွဲကတော့ကြာတာပင်းနေ့မှာအဆုံးသတ်ပါမယ်။တရားရုံးချုပ်တရားသူကြီး၉ယောက်ထဲကတရားသူကြီးအန်တိုနင်စကာလီယာပြီးခဲ့တဲ့2016ခုနှစ်ဖေဖော်ဝါရီလထဲမှာကွယ်လွန်သွားချိန်ကစလို့သူ့နေရာမှာဘသူကမှအစာမထိုးရသေးပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီတို့ဒီကနေ့တနင်္လာနေ့မှာတွေ့ဆုံတဲ့အခါအီရတ်နိုင်ငံမြောက်ပိုင်းမိုဆူးမြို့ကို IS စစ်သွေးကြွတွေလက်ပြန်သိမ်းတဲ့စစ်စင်ရေးအကြောင်းပြောမယ်လို့ခန့်မှန်းရပါတယ်။ပြီးခဲ့တဲ့လကကောင်ဆောင်တယောက်တို့တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုရမှာတော့ IS စစ်သွေးကြွချင်းမုံရေးပြောဆိုဆွေးနွေးကြခဲ့ပေမဲ့ဒီကနေ့တနင်္လာနေ့ကတော့ပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံတာဖြစ်ပါတယ်။ IS စစ်သွေးကြွတွေကိုဘလို့အပြေးတိုင်ချင်းမုံမလဲဆိုတာနဲ့သူတို့ကိုအကူအညီပေးနေသူတွေအကြောင်းသမ္မတထရမ့်နဲ့ဆွေးနွေးလိုတယ်လို့ Washington ကမထွက်ခွာခင်ဝန်ကြီးအဘာဒီကပြောပါတယ်။ American ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းထိုးစစ်အကူအညီနဲ့ IS စစ်သွေးကြွတွေကို Iraq တပ်ဖွဲ့တွေက2014ခုနှစ်ဩဂုတ်လကတည်းကအမြေပြင်ထိုးစစ်ဆင်နွှဲနေတာပါ။မိုဆူးမြို့သိမ်းစစ်ဆင်ရေးတွေမနေ့နောက်ပိုင်းမှာစတင်ခဲ့ပြီးခုလက်ရှိမှာမြို့ရှေပိုင်းကိုအစိုးရတပ်တွေကပြန်ပြီးထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက်မြို့အနောက်ပိုင်းကိုလည်းလှည့်လည်မိသွားပါပြီ။ပါကစ္စတန်နိုင်ငံနေနဲ့ခီးဒယ်ရီကုံဒယ်ရီတွားတဲ့အာဖဂန်နစ္စတန်နဲ့နေဆာအလုံးကိုဒီကနေ့ပြန်ဖွင့်ပေးလိုက်ပါတယ်။အကြမ်းဖက်အဖွဲ့တွေနဲ့အာဖဂန်မျိုးကိုတုံးပြီးတော့ပါကစ္စတန်ကိုကြံစီတိုက်ခိုက်ဖို့ကြိုးစားတာကြောင့်ဒီနေဆာလမ်းကြောင်းတွေကိုတလကြာပိတ်ထားခဲ့ရကအခုလိုပြန်ဖွင့်ပေးလိုက်တာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုသားညုံဦးနဲ့ကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆရာအသံဖတ်အင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်မူဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေပြီးပြီးချင်းမှာပဲည10:00ကနေ 17:00 အထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.